Welcome to the Voice of America in Burmese.
ချစ်သည့်မင်္ဂလာပြပြနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်ဖေဖော်ဝါရီလ23ရက်စနေနေ့မနေ့ကင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ3240 48ကနေဓာတ်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်နားဆင်နိုင်ပါပြီခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုကိုကြောင်လူနဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါဆီးရီးယားက IS အစွန်းရောက်ဖွဲ့ထိန်းချုပ်ထားတဲ့ဒေသနောက်ဆုံးနေရာလေးကနေရဲသားတွေကိုဆက်ပြီးကဲထုတ်နေပါတယ်မကြာခင်ကျင်းပမဲ့လူ့ခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာနိုင်ငံနဲ့ဆိုင်တဲ့ဆုံးဖြတ်ချက်မူကြမ်းကိုဥရောပသမဂ္ဂ EU ကဥဆောင်တင်သွင်းဖို့ရှိပါတယ်ဥရောပကော်မရှင်နဲ့ EU ပြည်ပရေးရာဌာနတို့ကအစိမ့်မြင့်ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံမှာ900ကျော်လာရောက်လည်ဆက်စပ်ပြီးတဲ့နောက်လူခွင့်ရင်းနဲ့လူ့မားအခွင့်ရေးအခြေအနေတွေကိုသုံးသပ်နေကြပြီဖြစ်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဗင်နီဇွဲလားမှာရင်ဆိုင်နေရတဲ့အကြက်တဲတွေကြောင့်နိုင်ငံကိုစွန့်ခွာသူအကြီးအကျယ်များပြားလာနေတယ်လို့ကုလသမဂ္ဂရဲ့ပြောဆိုချက်နဲ့ပတ်သက်လို
့ Esperemos que el presidente de Colombia Iván Duque no le cumpla las órdenes a Donald Trump.
ဗင်နီဇွဲလားသမ္မတမာဒူရိုပြောဆိုသွားတာပါဒီအကြောင်းသတင်းနဲ့အတူပါကစ္စတန်အိန္ဒိယကြားတင်းမာမှုအခြေအနေရခိုင်ပြည်နယ်တွင်ငြိမ်းချမ်းရေးနဲ့ရင်းနှီးမြှုပ်နှံမှုအလားအလာစတာတွေကိုတင်ဆက်သွားမှာပါနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုကြားရဖို့ရှိပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုကျော်အောင်လွင်တို့ပြောပြပေးပါအောင်ဗျာ
အာယဆာဂျာမေဝါဒီအဖွဲ့ကသူတို့ရဲ့နိုင်ငံတော်ဖြစ်ကြေညာထားတဲ့ဒေသတွေကနေနောက်ဆုံးကြံနေတဲ့နေရာကနေအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေကိုတင်ဆောင်ထားတဲ့ထရက်ကားတွေတောက်ကြနေကထွက်သွားကြပါတယ်။အဲဒီဒေသကိုညွန်မောင်းဖွဲ့ရဲ့လေရင်တွေမောင်းသူမဲ့လေရင်တွေကဘုံကျဲတိုက်ခိုက်နေတယ်လို့တနက်ပစ်ခတ်တံတွေကလည်းကြားနေရဆဲပါ။စီးရီးယားနိုင်ငံရှိပိုင်းဘာဂူးစရွာကစတရီယမ်မီတာ300လောက်ပဲကျန်တော့တဲ့နေရာကနေရဲသားတွေကိုကယ်ထုတ်နေတဲ့နောက်ဆုံးအဆင့်အနေနဲ့လူ100ကနေ1000လောက်ထွက်လာကြတယ်လို့လေလာသူတွေနဲ့အခြေအနေကိုစောင့်ကြည့်နေသူတွေကပြောပါတယ်။ဒါပေမဲ့လည်းနောက်ထပ်လူပေါင်း6000လောက်အထိထွက်ခွာဖို့စောင့်နေကြဆဲဖြစ်တယ်လို့အမေရိကန်ကျွရုံးနောက်ခံပေးထားတဲ့ Syria Democratic တပ်ဖွဲ့ SDF တာဝန်ရှိသူတွေကသတိပေးထားပါတယ်။ဒီတော့တွင်မှာပဲသမ္မတ Donald Trump က Syria မှာအမေရိကန်တပ်ဖွဲ့ဝင်ရေးအတွက်အနှဲငယ်ဆက်ထားဖို့သူ့ရဲ့ဆုံးဖြတ်ချက်ဟာတပ်ဖွဲ့အားလုံးကို Syria ကနေရုပ်သိမ်းရေးသူ့ရဲ့အစီအစဉ်ကိုပြောင်းလိုက်တာမဟုတ်ဘူးလို့ပြောပါတယ်။ Syria မှာအမေရိကန်တပ်ဖွဲ့ဝင်300လောက်ပဲခြံထားပြီးကျန်တဲ့တပ်ဖွဲ့တွေအားလုံးကိုရုပ်သိမ်းမယ်လို့အမေရိကန်ဆိုရတာဝန်ရှိသူတွေကပြောထားပါတယ်။
တရုတ်နဲ့အမေရိကန်ကြားတင်းမာနေတဲ့ကုန်သွယ်ရေးခြေနေတွေပြည်လည်စေရေးနောက်ဆုံးအဆုံးသက်သဘောတူညီမှုညှိနှိုင်းမှုတွေလုပ်တဲ့အနေနဲ့နောက်လာထဲမှာတရုတ်သမ္မတရှီကျင်းပင်ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ကိုဖိတ်ခေါ်ပြီးတော့ဆွေးနွေးမှုတွေလုပ်မဲ့သဘောသမ္မတထရမ့်ကမနေ့တုန်းကပဲပြောဆိုလိုက်တဲ့အကြောင်း Washington Post အပါအဝင်အမေရိကန်သတင်းဌာနတွေတော်များများမှရေးသားဖော်ပြနေပါတယ်ကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေပြည်လည်စေရေးကြိုးပမ်းမှုတရအနေနဲ့တရုတ်ဒုဝန်ကြီးချုပ်လျူဟီနဲ့ဒီသမ္မတဒေါ်နယ်ထရမ့်တို့အိမ်ပြီးတော့မှမနေ့တုန်းကတွေ့ဆုံခဲ့ကြပါသေးတယ်အမေရိကန်မှာညှိနှိုင်းမှုရောက်နေတဲ့တရုတ်ကုန်သွယ်ရေးကိုယ်စားလှယ်အဖွဲ့ဟာအခုသတင်းပတ်ကုန်ထိဆက်ညှိနှိုင်းကြမှာဖြစ်ပြီးတနင်္ဂနွေဒါမှမဟုတ်တင်းနာနေကြရင်တရုတ်နိုင်ငံကိုပြန်ညမဲ့သဘောရှိပါတယ်ညှိနှိုင်းမှုတွေကအဆင်ပြေတယ်ဒါပေမဲ့လည်းဘာတွေဖြစ်လာမလဲဆိုတော့စောင့်ကြည့်ရလိမ့်ဦးမယ်သမ္မတရှီကျင်းပင်နဲ့မကြာခင်ကာလမှာတွေ့ဆုံမှုလည်းမျှော်လင့်ရတယ်လို့သမ္မတထရမ့်ကသတင်းလောက်တွေကိုအိမ်ပြီးတော့မှမနေ့တုန်းကပြောခဲ့ပါတယ်တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆိုင်ရာတင်းမာမှုတွေဖြစ်လာနေတာတနှစ်နီးပါးရှိလာပါပြီဒီကာလအတော်အတွင်းနှစ်ဖက်နိုင်ငံကကုန်သွယ်ရေးဆိုင်ရာအရာရှိတွေအပြန်အလှန်ညှိနှိုင်းမှုတွေတရုတ်နဲ့အမေရိကန်မှာအပြန်အလှန်ကျင်းပနေကြတာဖြစ်ပါတယ်ဒါပေမဲ့လည်းထူးခြားတဲ့တိုးတက်မှုတွေဖြစ်ပေါ်လာတာတော့မမြင်သေးပါဘူးထူးခြားတဲ့ပြည်လဲမှုတစ်ခုခုမရရင်အခုလာမယ့်မတ်လ၁ရက်နေ့မှာတရုတ်နိုင်ငံကသွင်းကုန်တွေရဲ့ဒေါ်လာဘီလီယံ200ဘူးမှာ100ရာခိုင်နှုန်းအခွန်ကောက်နေရကနေ25ရာခိုင်နှုန်းအထိတိုးမြင့်ပြီးတော့ကောက်ခံမယ်လို့သမ္မတထရမ့်ကကြေညာထားတာရှိပါတယ်ဒါပေမဲ့လည်းဒီသတ်မှတ်ရက်ကိုနောက်ဆက်ပြီးတော့ရွှေ့ဆိုင်နိုင်တယ်လို့လည်းသမ္မတထရမ့်ကမနေ့တုန်းကပြောပါတယ်
ဗင်နီဇွဲလားနဲ့ဘရာဇီးလ်နှစ်နိုင်ငံနဲ့ဇနားမှာလူမျိုးတက်ဖို့တွေနဲ့ရုံးဆန်ကပ်ဖြစ်တာကြောင့်အရသား2ဦးထက်မနည်းတည်ဆုံးပြီးအတော်များများဒဏ်ရာရသွားပါတယ်။တောက်ကြနေကြရဖြစ်ရဟာဗင်နီဇွဲလားနိုင်ငံရှိတော်မိုင်းကဘရာဇီးလ်နိုင်ငံနဲ့နေဆက်ဖီမွန်လူမျိုးစုတိုင်းသားတွေနေထိုင်တဲ့ဂရန်ဆာဗာနာဒေသမှာဖြစ်တာလို့သတင်းတွေမှာဖော်ပြကြပါတယ်။နိုင်ငံတွင်းကိုလူသားစာနာမှုအကူအညီတွေဝင်မလာအောင်သမ္မတနီကိုလတ်စ်မာဒူရိုတောက်စီနေတာကိုအဲ့ဒီဒေသလူလူကကန့်ကွက်ကြတာလို့မျက်မြင်တွေကပြောပါတယ်။ဗင်နီဇွဲလားအင်ဆောင်တပ်နဲ့ကြီးတပ်ကဘရာဇီးလ်နယ်စပ်မှာတင့်ကားတွေရွှေ့ပြောင်းချထားတာနဲ့အမျှဖီမွန်တိုင်းရင်းသားလူမျိုးစုဝင်တွေနဲ့လူမျိုးရေးတပ်ဖွဲ့ဝင်တွေကြားရုံးဝန်ဆန်ခတ်ဖြစ်တာလို့ဒေသတွင်းတာဝန်ရှိသူတူဖြစ်တဲ့မြို့တော်ဝန်အမီလီယိုဂွန်ဇာလက်စ်က AP သတင်းဌာနကိုပြောပါတယ်လူမျိုးရေးတပ်ဖွဲ့ဝင်တွေကရဘာကြီးတွေမြေရုပ်ပုံတွေနဲ့ပစ်ခတ်ပြီးဇနားပြသူတွေကမြားတွေကြောက်ခဲတွေနဲ့ပြန်ပစ်ကြတယ်လို့မျက်မြင်တွေကပြောပါတယ်အကူအညီတွေကိုတော့စနေနေ့မှာစပြီးပေးပို့ဖို့စီစဉ်ထားပါတယ် Brazil ni sama yang nuri aguni ruye bi, diga apa yang Amerika ngah bebo thare, asa asa siwa ni dechau aguni tambah miasa ha. Venezuela be kure dechaye, Colombia ni ngah becah kurang nuri ma, dia dan si ni zeba. Tamara Maduro ga aguni ruye gua nyentah bi dha, Amerika jujur muiya asa apa telu tambah tharawa.
Pikiran atau sesuatu ni dongga turki tamra resep tayi eruwangu pukca biro anak timbu jansimu ma pawan pada telu sesuai bi yang ne cire sebesanya pokurigo turki anak bandinga pawanan tulai balik sesuai kaya tu aloha American cizai turki ga Islam pada tayi gangsang Fatullah Gulen ne senoni telu suare Fatullah Gulen ha nengge di nengge ye ya anak timbu kisagu naukikan biro cuka ni dia dulu turki anak bandinga sesuai ni dawa. မြေတုံးကတောက်ကြနေမနဲ့စောစောပိုင်းမှာတော့တူရကီစစ်ဖက်အရာရှိနေရာ90 Gulane sesan ini, mian apa sih galu depan dalam le sobar eh, waktu la gulang ada tu nasi sabi do turki ma anak timu pih kere sura sesuai cikgu mahu bulu nyen sota bar eh, agus rosyen anak timu josa mune pada biro sesuai biro pansi kanare dua hat turki nengan tawai ma, kuna tangjo sini babi turki soya ye gulau ya dejau demokrasi gu kagaya mesa, tawara kuelu turki pintan pini dalam le sura bawa muri tuba ni dawa.
American Demonet Pet Yamavada season ago, Manet Chow Nagani Kunanaiti. Lindomida Donzen Kilohats Kodonga. Lindomida Lazer Kilohats Kone Shitonya. Lindomida Lazer Shit. Kilohats Choutinga Donya. Tutia Naiwema, Lindamida Diakuze Kilohats Dinga Kungarugani Tolent Binibarishi.
Fuigani is an imminent pedrin who dies a little bit. မြန်မာနိုင်ငံရဲ့လူခွင့်ရေးခြေနေဆိုင်တဲ့ဆုံးဖြတ်ချက်မူကြမ်းတရားကိုဖေဖော်ဝါရီလ9ရက်မှာဥရောပသမဂ္ဂလူခွင့်ရေးကောင်စီအကြိမ်40မြောက်အစည်းအဝေးမှာဥရောပသမဂ္ဂ EU ကလူခွင့်ရေးကောင်စီကနှစ်ထောင်တစ်ဆယ့်ရှစ်ခုနှစ်စက်တင်ဘာလမှာဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်ဆိုင်ရာတည်ကြလွတ်တဲ့ဆုံးဆက်စည်းရေးအဖွဲ့ရဲ့လုပ်ငန်းတွေအများဆုံးစတင်နိုင်ရေးတောင်းဆိုတာတွေပါဝင်မှာဖြစ်တယ်လို့ဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာ EU ကူလာသမကကခန့်ဖွဲ့စည်းထားတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းအားလုံးနဲ့မြန်မာနိုင်ငံကပူးပေါင်းဆောင်ရွက်အဖွဲ့
ဥရောပသမဂ္ဂနဲ့ဥရောပသမဂ္ဂရဲ့ပြည်ပရေးရဌာနကအဆင့်မြင့်အရာရှိတွေရဲ့ခီးစဉ်အဆုံးသတ်ပြီးတော့အခုသူတို့ဥရောပကိုပြန်ရောက်ခဲ့ပါပြီ။ဥရောပသမဂ္ဂကထုတ်ပြန်တဲ့အစီရင်ခံစာတွေရရခိုင်၊ကချင်နဲ့ရှမ်းပြည်နယ်တွေအတွင်းလူခွင့်ချိုးဖောက်မှုတွေရှိနေတယ်ဆိုတာနဲ့အဲ့လိုသမားခွင့်ရေးတွေကလည်းစိုးရိမ်ရတဲ့အခြေအနေမှာရှိနေတယ်ဆိုတာကြောင့်ဒီအခြေအနေတွေဘယ်လိုရ ှိကုလသမဂ္ဂရဲ့အထူးလုပ်ငန်းစဉ်တွေနဲ့သတ်မှတ်ချက်တွေမှာပူးပေါင်းဆောင်ရွက်မှုတွေရှိမရှိပဋိပက္ခဖြစ်ပွားမှုတန်ခံရတဲ့လူမှုအတိုင်းဝိုင်းအတွက်လူသားချင်းစာနာမှုကူညီတွေကိုထိန်းချုပ်တာတွေရှိမရှိနိုင်ငံတွင်းအိုးအိမ်စွန့်ခွာတိမ်းရှောင်နေရသူတွေရဲ့လုံခြုံရေးခြေနေကောင်းမကောင်းဒုက္ခသည်တွေနေရမှာရေရှည်ပြန်ပြီးတော့ခြေချနိုင်မှုလုံခြုံစိတ်ချမှုခြေနေတွေရှိမရှိသတင်းလောလခွင့်လူသမားအခွင့်အရေးခွဲခြားဆက်ဆံမှုနဲ့အမုန်းပွားစေတဲ့စကားပြောဆိုမှုစတဲ့ကိစ္စတွေပဲဖြစ်ပါတယ်လောဥရောပသမဂ္ဂကိုယ်စားလှယ်တွေဟာမြန်မာနိုင်ငံသတင်းမီဒီယာကောင်စီရပ်ဖက်လူမှုအဖွဲ့အစည်းလောသမားအခွင့်အရေးလှှရှားသူတွေလောသမားသမဂ္ဂနဲ့စီးပွားရေးအဖွဲ့အစည်းတွေနဲ့ပါတွေ့ဆုံခဲ့ပါတယ်သူတို့အဖွဲ့ရဲ့မြန်မာပြည်ခီးစဉ်တွင်တွေ့ရှိတဲ့ချက်လက်တွေကို စစ်စစ်သုံးသပ်မှာဖြစ်ပြီးတော့မြန်မာနိုင်ငံနဲ့ EU ဥရောပသမဂ္ဂတို့အနာဂတ်ဆက်ဆံရေးဘယ်လိုဆက်လုပ်ဆောင်မလဲဆိုတာကိုစီစဉ်ကြမှာပါ။
အမျိုးသမီးများပြောခွဲခြားဆက်ဆံမှုပတ်ပြောက်ရေးကုလသမဂ္ဂသဘောတူစာချုပ်စီဒေါ်ကော်မတီရဲ့82ကြိမ်မြောက်အစည်းအဝေးကိုဖေဖော်ဝါရီ22ရက်တောက်ကြနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပခြင်းတွင်မြန်မာနိုင်ငံနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်။အထူးသဖြင့်တော့နိုင်ငံတကာကရိုဟင်ဂျာလို့ခေါ်ဆိုတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်လူနည်းစုအမျိုးသမီးနဲ့မိန်းကလေးတွေအပေါ်ကျူးလွန်ထားတယ်ဆိုတဲ့ချိုးဖောက်မှုတွေနဲ့ပတ်သက်လို့အဓိကမေးမြန်းဆွေးနွေးကြတာပါ။အဲဒီအစည်းအဝေးကိုမြန်မာနိုင်ငံဘက်ကလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာချထားရေးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်ရေးဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တက်ရောက်ပါတယ်။ဒီကိမ်းမီနယ်မြောက်ပိုင်းမှာအာဆာအကြံဖက်အဖွဲ့ကရဲစခန်းတွေကိုတိုက်ခတ်ပြီးတဲ့နောက်တပ်မတော်ကနေနယ်မြေရှင်းလင်းရေးလုပ်တဲ့စစ်စင်ရေးအတွင်းမိုးစလင်မျိုးသမီးနဲ့မိန်းကလေးတွေကိုမရင်းကျင့်နဲ့တပ်ဖြတ်တယ်ဖမ်းဆီးတယ်စတဲ့စွပ်စွဲချက်တွေနဲ့ပတ်သက်လို့စီဒေါ်ကော်မတီဝင်တွေကမေးမြန်းကြပါတယ်။မြမကူစလဲဖွဲ့ဝင်ရဲမှူးကြီးကျော်စရာကတော့စွပ်စွဲချက်တွေနဲ့ပတ်သက်ပြီးတုံ့ပြန်ပြောဆိုရမှာမရင်းကျင့်တပ်ဖြတ်တယ်ဆိုတဲ့လို့ရမျိုးကိုလုံးဝခွင့်လွှတ်မှာမဟုတ်ဘဲတပ်တွေအထောက်အထားခင်ခင်မာမာတင်ပြရင်ရေးယူမယ်လို့ပြောသွားပါတယ်။ဒီ82ကြိမ်မြောက်စီဒေါ်ကော်မတီစည်းဝေးမှာမြမအစိုးရဘက်ကစင်ကာစာတင်သွင်းတယ်လို့လူခွင့်ရေးစောင့်ကြည့်လိလာရေးအဖွဲ့အပါအဝင်နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကလည်းသူတို့ရဲ့အစီအစဉ်တွေကိုတင်သွင်းကြပါတယ်
။အီရန်နိုင်ငံဟာကမ္ဘာ့အင်အားကြီးနိုင်ငံတွေနဲ့2015ခုနှစ်တုန်းကသဘောတူညီချက်တိုင်းဆက်ပြီးတော့လိုက်နာနေပါတယ်လို့ IAEA နိုင်ငံတကာအမှုမြူအေဂျင်စီကမနေ့တုန်းကပဲပြောလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကအီရန်နဲ့သဘောတူညီချက်ကနေပြီးတော့ပြန်ရုပ်သိမ်းခဲ့ပြီးအေးအေးယူတန်ခတ်မှုတွေပြန်လုပ်ခဲ့တဲ့ဆိုပေမဲ့အီရန်ဘက်ကတော့သဘောတူညီချက်မှာပါတဲ့သတ်မှတ်ချက်တွေအတွင်းမှာပဲလှုပ်ဆောင်နေတာပါလို့ IAEA အဖွဲ့ကဆိုပါတယ်။
Direct from Washington, the voice of America, VOA. စနေနေ့မနက်ခင်းထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုကျော်အောင်လင်းတို့ပြောပြခဲ့ကြတာပါမြန်မာပြည်ဆိုင်ရာသတင်းလွှာတွေမတိုင်ခင်အခုတော့နိုင်ငံကထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ချင်ပါတယ်ဗင်နီဇွဲလားနိုင်ငံတွင်ကအကြက်တဲမျိုးစုံကြောင့်နိုင်ငံကိုစွန့်ခွာနေသူတွေအကြီးအကျယ်များပြားလာနေတယ်လို့ကုလသမဂ္ဂကပြောပါတယ်နိုင်ငံသားကအကူအညီတွေနိုင်ငံတွေကိုဝင်မလာရအောင်ဗင်နီဇွဲလားသမ္မတကနေဆက်တွေကိုပိတ်ဆို့ခိုင်းတာပါတယ်ကုလသမဂ္ဂကတော့နိုင်ငံကရဲ့အကာအကွယ်ပေးမှုတွေလုတ်ပေးနိုင်အောင်နေဆက်တွေကိုဖွင့်ထားဖို့တိုက်တွန်းနေပါတယ်ဒီအကြောင်း VOA သတင်းတော့လီဇာရှလိုင်းရဲ့သတင်းပေးပို့ချက်ကိုကိုကျော်လင်ပြောပြမှာပ
ါဗင်နီဇွဲလားနိုင်ငံနဲ့ကက်ရဲ့ကိုလံဘီယာနိုင်ငံရဲ့နေဆက်ကဂူရောင်ကြီးတစ်ခုထဲမှာစားစရာဆေးဝါးနဲ့တခြားအကူအညီပစ္စည်းတွေအမြောက်အများရောက်ရှိနေပါတယ်ဒီပစ္စည်းတွေထဲမှာအများစုကအမေရိကန်ပြည်ထောင်စုကပစ္စည်းတွေဖြစ်ပါတယ်။ဗင်နီဇွဲလားရဲ့လက်ရှိသမ္မတနီကိုလတ်စ်မာဒူရိုကတော့အမေရိကန်ရဲ့ဝင်ရောက်ကျူးကျော်မှုတွေရှိလာမှာကိုစိုးရိမ်နေတာကြောင့်နိုင်ငံတကာအကူအညီတွေကိုနိုင်ငံတည်းအဝင်မခံဘဲနေဆက်တွေကိုပိတ်နေပါတယ်။လော့ဆယ်ဘရာဇီးလ်နေဆက်ကိုပိတ်ထားပြီးကိုလံဘီယာနေဆက်ကိုလည်းပိတ်ပစ်မယ်လို့ချိန်ချောက်နေတာပါ
။ Esperemos que el presidente de Colombia Iván Duque
ကိုလံဘီယာသမ္မတအီဗန်ဒူကေအနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်တွေကိုလိုက်နာပြီးနေဆက်မှာအကြမ်းဖက်မှုတွေဖြစ်အောင်လုပ်မှာမဟုတ်ဘူးလို့မျှော်လင့်ကြရအောင်ပါဗင်နီဇွဲလားနဲ့ကိုလံဘီယာနှစ်နိုင်ငံနေဆက်ကြားမှာအကြမ်းဖက်မှုတွေပေါ်လာမယ်ဆိုရင်ကိုလံဘီယာသမ္မတမှာတာဝန်ရှိတယ်လို့ကျွန်တော်ပြောထားပါတယ
်သူကိုယ်သူဂျာပြတ်သမ္မတဖြစ်ကြေညာထားတဲ့တိုက်ခန်ခေါင်းဆောင်ဟွမ်ကွိုင်းတို့ကတော့စစ်တပ်ရဲ့ချင်းချောက်မှုတွေရှိနေတဲ့ကြားကပဲနိုင်ငံတကာကပေးနေတဲ့အကူအညီတွေကိုစနေနေ့တွင်ရအောင်လုပ်မယ်လို့ဆုံးဖြတ်ထားပါတယ်သမ္မတနီကိုလတ်စ်မာဒူရိုကအတိုက်ခံခေါင်းဆောင်ဟွမ်ကွိုင်းဒိုနဲ့တွေ့ဆုံမှုကမ်းလှမ်းထားတယ်ဆိုပေမဲ့လည်းအာနာကိုစွန့်မယ်ဒါမှမဟုတ်ရွေးကောက်ပွဲတွေကိုခက်ဆော့ဆော့ကျင်းပမယ်ဆိုတဲ့ကိစ္စတွေကိုတော့လက်မခံဘဲညှင်းပယ်နေပါတယ်ဒီချိန်မှာပဲနိုင်ငံတွင်းကအကြက်တဲတွေကြောင့်ပိုမိုကောင်းမွန်တဲ့ဘဝရှင်တန်ရေးတွေကိုရှာဖွေတဲ့အနေနဲ့ထောင်နဲ့ချီတဲ့ဗင်နီဇွဲလားပြည်သူတွေဟာနေ့စဉ်နေ့တိုင်းနိုင်ငံကနေထွက်ခွာနေကြတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကပြောပါတယ်ပြီးခဲ့တဲ့နှစ်တုန်းကတရက်ကိုလူ 9,000 လောက်ဗင်နီဇွဲလားနိုင်ငံကနေထွက်ပြေးခဲ့ကြတာဖြစ်ပြီးသူတို့အတွက်နိုင်ငံတကာရဲ့အကာအကွယ်ပေးမှုတွေလိုအပ်နေတယ်လို့ UNHCR ဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်အင်ဒရီမဟက်ချစ်ကပြောပါတယ
် For UNHCR it is of utmost importance that the people in need of international protection can seek protection when they require
UNHCR တို့ကတော့နိုင်ငံတကာအကာအကွယ်ရဖို့လိုအပ်နေသူတွေကိုလိုအပ်တဲ့အချိန်မှာအတက်နိုင်ဆုံးအကူအညီပေးနိုင်မှုကအရေးကြီးတဲ့ကိစ္စပါအတွေ့အကြုံတွေအရတိုင်းပြည်တွေကနေထွက်ခွာရလောက်အောင်ခြေနေတွေကအတင်းကျပ်ဖန်တီးနေပြီဆိုရင်နိုင်ငံစွန့်ခွာထွက်ပြေးရသူတွေအနေနဲ့အန်ဒရယ်ရှိတဲ့လမ်းတွေကိုပဲရွေးချယ်မိတတ်ကြပါတယ်။စွန့်စွန့်ဆားဆားနဲ့ထွက်လာကြသူတွေအတွက်လုံခြုံမှုရှိဖို့ကလည်းတော်တော်ခက်ခဲတာပါ
။လက်တင်အမေရိကနိုင်ငံတွေမှာလည်းဗင်နီဇွဲလားကထွက်ပြေးလာသူတွေရဲ့ခိုလုံခွင့်တောင်းခံမှုတွေကမကြုံဘူးတဲ့အရေးအတွက်ထိရောက်နေပါတယ်။ဗင်နီဇွဲလားနိုင်ငံသား 1.3 သန်းလောက်ကိုလက်တင်အမေရိကနိုင်ငံတွေမှာခိုလုံခွင့်ပုံစံမျိုးစုံလုပ်ပေးနေကြရတယ်လို့ UNHCR ကဆိုပါတယ်။နိုင်ငံတွင်းကနေထွက်ခွာလာကြသူတွေဟာပုံမှန်လမ်းကြောင်းတွေကမဟုတ်ရင်အနေရကျုံရနိုင်တဲ့လူကုန်ကူးသူတွေမောင်ခိုသမားတွေရဲ့လက်ထက်ကိုရောက်သွားနိုင်တယ်ဒါမှမဟုတ်လက်နက်ကင်အုပ်စုတွေရဲ့လက်ထက်ကိုရောက်သွားနိုင်တယ် အကြမ်းဖက်ခံရမှုတွေ၊လိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံမှုတွေလဲဒုက္ခသည်တွေ၊ရွှေပြောင်းအခြေချနေထိုင်သူတွေကြုံတွေ့ရတတ်တယ်လို့ယူနီစီယာပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။အခုဆိုလို့ရှိရင်ကမ္ဘာတစ်ဝှမ်းမှာဒုက္ခသည်နဲ့ရွှေပြောင်းအခြေချနေထိုင်ကြတဲ့ဗင်နီဇွဲလားနိုင်ငံသားပေါင်း 3.4 သန်းလောက်ရှိနေပြီးအများစုဟာလက်တင်အမေရိကနိုင်ငံတွေမှာခိုလုံခွင့်ရဖို့ကြိုးပမ်းနေကြတာပါ။အဲ့ဒီထဲမှာဗင်နီဇွဲလားနိုင်ငံသားအများဆုံးကိုလက်ခံထားတာကကိုလံဘီယာနိုင်ငံဖြစ်ပါတယ်။ကိုလံဘီယာနိုင်ငံကဗင်နီဇွဲလားပြည်သူတသန်းကျော်ကိုလက်ခံထားတာပါ။ပီရူး၊ချီလီ၊အီကွေဒေါ်၊အာဂျင်တီးနားနဲ့ဘရာဇီးနိုင်ငံတွေမှာလည်းခိုလုံခွင့်တောင်းခံသူဗင်နီဇွဲလားနိုင်ငံသားတွေတော်တော်များများကိုလက်ခံထားပါတယ်
။ကိုကျော်လင်းပြောပြခဲ့တာပါ။အခုတခါနားဆင်ရမှာကတင်းမာနေတဲ့အိန္ဒိယ၊ပါကစ္စတန်အရေးပဲဖြစ်ပါတယ်။ပါကစ္စတန်ကိုရန်လာမဆနဲ့လို့ပါကစ္စတန်ရဲ့စစ်ဘက်ပြောခွင့်ရဗိုလ်ချုပ်အာဇစ်ဂါဖွားကအိန္ဒိယကိုသတိပေးလိုက်ပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်ထားကြတဲ့အိန္ဒိချင်းနှစ်နိုင်ငံကြားပိုင်ဆိုင်မှုအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာအသေးခံဘုံးဖောက်ခွဲမှုတစ်ခုဖြစ်ပွားခဲ့ပြီးနောက်ဆက်ဆံရေးအခြေအနေတွေပိုပြီးတော့တင်းမာလာနေတာနဲ့အမျှပါကစ္စတန်စစ်ဘက်ကအဲ့လိုသတိပေးစကားပြောတာပါ။ AFP သတင်းဆောင်မတစ်ခုပေါ်အခြေခံပြီးကိုကျော်ကျော်သိန်းပြောပြမှာပါ
။သူတို့နိုင်ငံပေါ်ကြောက်ရောက်လာတဲ့ဘယ်လိုချင်းချောက်မှုမျိုးကိုမဆိုတုံ့ပြန်နိုင်စွမ်းရှိတယ်လို့ပါကစ္စတန်စစ်ဘက်ပြောခွင့်ရကဆိုပြီးအိန္ဒိယအနေနဲ့ကံမကောင်းအကြောင်းမလားဖြစ်စေမဲ့လူရမျိုးတွေကိုမလုပ်ဖို့တတိပေးလိုက်တာပ
ါ We do not wish to go into war but please be rest assured should you initiate any aggression
ကျွန်တော်တို့စစ်မဖြစ်ချင်ပါဘူးဒါပေမဲ့အခိုင်အမာပြောချင်တာကတော့ခင်ဗျားတို့ဘက်ကဘလို့ရန်စမှုမျိုးမဆိုလှုပ်လာပါစေကျွန်တော်တို့ကိုအားအသင့်သွားအောင်ဘယ်တော့မှလုံနိုင်မှာမဟုတ်ပါဘူးပါကစ္စတန်လက်နက်ကင်တပ်ဖွဲ့တွေအားအသင့်သွားအောင်ခင်ဗျားတို့ဘယ်တော့မှလုံနိုင်မှာမဟုတ်ပါဘူးကျွန်တော်တို့ကသာခင်ဗျားတို့ကိုအားအသင့်သွားအောင်လုံမှာဖြစ်တယ်ဆိုတာကိုအခိုင်အမာပြောချင်ပါတယ်ချင်းချောက်မှုကိုကျွန်တော်တို့တုံ့ပြန်နိုင်ပါတယ်ဒါကိုခင်ဗျားတို့နားလည်ပြီးတော့ပါကစ္စတန်ကိုရံမဆဖို့မျှော်လင့်ပါတယ
်ကက်ရှမီးယားဒေသမှာအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်အိန္ဒိယပြည်သူစစ်အဖွဲ့ဝင်40တယောက်သေဆုံးသွားရပြီးတဲ့နောက်ပိုင်းနှစ်နိုင်ငံကြားဆက်ဆံရေးပိုပြီးတင်းမာလာနေတာပါအဲ့ဒီတိုက်ခိုက်မှုကိုပါကစ္စတန်မှာအခြေစိုက်တဲ့ Jaish E Mohammed GEM Islam အစွန်းရောက်ဝါဒီအဖွဲ့ကသူတို့လုတာလို့ကြေညာထားပါတယ်။တိုက်ခိုက်မှုတွေလက်တုံ့ပြန်ဖို့အိန္ဒိယနိုင်ငံတွင်းမှာတောင်းဆိုနေကြပါတယ်။စစ်သွေးကြွတွေကိုအထောက်ပံ့ပြုနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုညှင်းဆို့ထားတဲ့ပါကစ္စတန်နိုင်ငံကသူတို့ကိုတိုက်ခိုက်လာရင်အလားတူတုံ့ပြန်မယ်လို့ပြန်ပြောထားတာပါ
။ हम जंगी तैयारियां नहीं कर रहे। जंग की धमकियां आपकी तरफ से आ रही हैं। बदले की धमकियां आपकी तरफ से आ रही हैं। हम एक सोवरेन स्टेट
हैं सिर्फ फिर तो पाकिस्तान နိုင်ငံနဲ့ပြင်ဆင်နေတာမရှိပါဘူးဆစ်ဖြစ်ဖို့ချင်းချောက်တာတွေနဲ့သတင်းတွေကခင်ဗျားတို့ဘက်ကနေလာနေတာပါလက်စားချေမယ်ဆိုတဲ့ချင်းချောက်မှုကခင်ဗျားတို့ဘက်ကနေလာနေတာပါကျွန်တော်တို့ဟာအချုပ်ချာအာဏာပိုင်နိုင်ငံတစ်ခုပါတုံ့ပြန်လှုပ်ဆောင်ခွင့်ကျွန်တော်တို့မှာရှိပါတယ်စစ်ပွဲစတင်မှုကျွန်တော်တို့ပြင်ဆင်နေတာမဟုတ်ပေမဲ့ကိုခုခံကာကွယ်ခွင့်နဲ့တုံ့ပြန်ခွင့်ရှိပါတယ်ဒီခွင့်ရေးကိုကျွန်တော်တို့အသုံးချမှာပါအ
ိန္ဒိယဘက်ကဘယ်လိုချင်းချောက်မှုမျိုးကိုမဆိုအခိုင်အမာအသေးအချာတုံ့ပြန်ဖို့ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကစစ်ဖက်ကိုညွှန်ကြားအပြီးနောက်ပြတ်မှာပဲပါကစ္စတန်စစ်ဖက်ရဲ့ပြင်းထန်တဲ့အခုပြောဆိုချက်ထွက်လာတာပါ GEM စစ်သွေးကြောအဖွဲ့ဟာကက်ရှမီးယားမှာအိန္ဒိယအစိုးရကိုစန့်ကျင်တိုက်ခိုက်နေတဲ့အဖွဲ့တွေထဲကတစ်ဖွဲ့ဖြစ်ပါတယ်အဲ့ဒီအဖွဲ့တွေကိုပါကစ္စတန်ကတရားမဝင်အဖွဲ့တွေအဖြစ်ကြေညာထားပေမဲ့ပါကစ္စတန်ဟာဒီအဖွဲ့တွေကိုဂျာဂန်အဖြစ်အသုံးပြုနေတယ်လို့အိန္ဒိယကစွပ်စွဲနေစေပါ GEM အဖွဲ့ရဲ့ဌာနချုပ်လူယုံကြည်ရတဲ့နေရာတစ်ခုကိုအနာပိုင်တွေကတင်းယူထိန်းချုပ်လိုက်တယ်လို့ပါကစ္စတန်ပြည်ထရေးဌာနကတောက်ကြနေမှာကြေညာပါတယ် JEM အဖွဲ့ရဲ့ဌာနချုပ်လို့သိရတဲ့ဘာဟာဝပူမျိုးကစာတင်ကြောင်းတစ်ခုနဲ့ဗလီတစ်ခုတို့ရှိတဲ့နေရာကိုပန်ချက်ပြည်နယ်အစိုးရကထိန်းချုပ်ရယူလိုက်ပါပြီလို့ပြည်ထရေးဌာနပြောခွင့်ရတူရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပါကစ္စတန်ဝန်ကြီးချုပ်အီမရန်ခန်းကိုယ်တိုင်ဦးစီးပြီးဂျာသာဘရီနေကအစည်းအဝေးလုပ်တဲ့အမျိုးသားလူညွန်ရေးကော်မတီရဲ့ဆုံးဖြတ်ချက်နဲ့အညီအရေးယူလှုပ်ဆောင်တာဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်ပါကစ္စတန်နိုင်ငံအလဲပိုင်းမှာရှိတဲ့အဲ့ဒီဘာဟာဝပူမျိုးကစာတင်ကြောင်းဝင်းမှာဆရာဆရာမအယောက်80နဲ့ကျောင်းသားကျောင်းသူ600ရှိတယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။အိန္ဒိယတိုင်းငယ်မှာဗြိတိရှကိုလိုနီလုပ်အုပ်ချုပ်မှုအဆုံးသတ်ခဲ့တဲ့1948ခုနှစ်ကတည်းကဆိုရင်ကက်ရှမီးယားဒေသအရေးနဲ့ပတ်သက်ပြီးအိန္ဒိယနဲ့ပါကစ္စတန်အကြားဆစ်ဖြစ်တာ3ချိန်ရှိသွားပါပြီခင်ဗျာ
။ကိုကျော်ကျော်သိန်းဖြစ်ပါတယ်။အခုတော့မြန်မာပြည်ဆိုင်ရာသတင်းတွေကိုတင်ဆက်ချင်ပါတယ်။လနဲ့ကင်တိုက်ပွဲတွေနဲ့အကြမ်းဖက်ပဋိပက္ခတွေရှိနေတဲ့ရခိုင်ပြည်နယ်မှာတောင်ဝန်သည့်နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေလာရောက်ကြဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကတိုက်တွန်းနေချိန်မှာတကယ်တမ်းကျတော့အာရှနိုင်ငံတွေကအနောက်နိုင်ငံတွေထက်စာရင်ရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုလုပ်ဖို့ပိုးပြီး စိတ်အားထက်သန်နေပုံရာကြောင်းစီးပွားရေးပညာရှင်တွေကသုံးသပ်ပါတယ်ဒီအကြောင်းကိုပြောပြချင်တာပါလက်နက်ကင်တိုက်ပွဲတွေဖြစ်ပေါ်နေတဲ့အခြေအနေနဲ့စစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ရှိခဲ့တဲ့ဆိုတော့ဆွဆွဲချက်တွေရှိခဲ့တဲ့ရခိုင်ပြည်နယ်မှာရင်းနှီးမြှုပ်နှံမှုဆိုင်ရာအခွင့်အလမ်းကောင်းတွေရှိနေတာကိုမြင်တပ်ဖို့လိုတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကငပလီမှာကျင်းပတဲ့ရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုပွဲတော်မှာပြောဆိုလိုက်တာပါ
While Myanmar has benefited widely from the opening up of our economy, much of Rakhine's economic potential still
စီးပွားရေးလမ်းပွင့်လာမှုတွေကလည်းမြန်မာနိုင်ငံအတွက်အကျိုးရလဒ်တွေအများအပြားရလာတာရှိပေမဲ့ရခိုင်ပြည်နယ်ရဲ့စီးပွားရေးအလားအလာကောင်းတွေကိုတော့ဘယ်သူမှစူးစမ်းရှာဖွေလှုပ်ဆောင်တာမရှိသေးပါဘူး။နိုင်ငံတကာအတိုင်းဝိုင်းအနေနဲ့ရခိုင်ပြည်နယ်ငြိမ်းချမ်းပြီးတာယာဝါပြောရေးဆောင်ရွက်နိုင်တဲ့အလားအလာကောင်းတွေအများကြီးရှိနေတာကိုဖြန့်ကျက်ပြီးကြည့်ရမယ်အစားရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပျက်ခဲ့တဲ့ပြဿနာတွေနဲ့ဆက်ဆက်ပြီးအမြင့်ကျင်းကျင်းနဲ့အဆိုးမြင်နေတာကြားပါပြီ
။အခုလိုရင်းနှီးမြှုပ်နှံမှုတွေလာရောက်ဖို့ဖိတ်ခေါ်နေပေမဲ့ဒေသတွင်းညဉ့်ညံ့ရေးနဲ့အခြေခံအဆောက်အအုံလိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့လိုတယ်လို့ဒေသခံကမန်တိုင်းသားခေါင်းဆောင်တူဦးကထောက်ပြပါတယ
်။ရခိုင်ပြည်နယ်ဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်နံပါတ်၁ကဒီနိုင်ငံခြားရေးနှိမ့်နှံမှု Foreign Direct Investment ပေါ့နော် FDI လိုအပ်တယ်။ FDI ဝင်လာခြင်းလောက်အောင်ရှိနေတယ်မလုံမျိုးပေးနိုင်မယ်။မလုံကအဓိကပါလိမ့်ရင်းချမ်းရေးရင်းချမ်းရေးပိုင်းနောက်ပိုင်း Infrastructure ပေါ့
။ဒေါက်ဆန်းစကြီးကလာရောက်ရင်းနှီးမြှုပ်နှံကြဖို့ဖိတ်ခေါ်နေပေမဲ့ရခိုင်ဒေသဟာတည်ငြိမ်မှုမရှိသေးဘူးဆိုတဲ့အမြင်တွေရယ်ပြီးခဲ့တဲ့နှစ်ပိုင်းကရင်းချမ်းမွတ်စလင်တွေပေါ့လူအခွင့်ရေးချိုးဖောက်မှုတွေလုပ်ခဲ့တယ်ဆိုတဲ့အမြင်တွေကြောင့်အနောက်နိုင်ငံကုမ္ပဏီတွေကမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံဖို့လက်တွန့်နေတာပါဒါပေမဲ့ရခိုင်ပြည်နယ်ငြိမ်းချမ်းသာယာဝါပြောဖို့အတွက်အစွမ်းကုန်ဆောင်ရွက်နေတယ်လို့ဒေါက်ဆန်းစုကြည်ကမနေ့ကငပလီပွဲမှာပြောသွားပါတယ
် With a view to ensuring long-term peace and harmony for all who live within the state we have been doing our utmost to
ဒီပြည်နယ်တွင်းမှာနေထိုင်ကြသူအလုံးရေရှည်ငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ဖို့ဆိုတဲ့အမြင်တစ်ခုနဲ့ပြည်တွင်းလုံခြုံရေးနဲ့လူသားချင်းစာနာမှုလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်အောင်အခုအချိန်မှာကွဲလွန်သွားပြီဖြစ်တဲ့ဒေါက်တာကိုဖီအာနန်ဦးဆောင်တဲ့အကြံပေးကော်မရှင်ရဲ့အကြံပြုချက်တွေကိုယူပြီးကျမတို့အစွမ်းကုန်ဆောင်ရွက်နေပါတယ
်အခုလိုရင်းနှီးမြှုပ်နှံမှုပွဲတော်ကိုကြည့်ရင်တရုတ်အိန္ဒိယဂျပန်ထိုင်းနဲ့အခြားအာရှနိုင်ငံတို့ကစီးပွားရေးကိုယ်စားလှယ်တွေပို့ပြီးတက်ရောက်လာခဲ့ကြပါတယ်ဒါဟာရခိုင်ဒေသတွင်းရင်းနှီးမြှုပ်နှံမှုမှာအနောက်နိုင်ငံတွေတက်ဆိုင်ရင်အာရှနိုင်ငံတွေကပိုပြီးစိတ်ဝင်စားနေတာကိုပြနေတယ်လို့စီးပွားရေးပညာရှင်ဒေါက်တာအောင်ကိုကူကသုံးသပ်ပါတယ
်။ဥရောပနိုင်ငံဆိုတာတော်တော်များများ mature ဖြစ်ပါပြီစီးပွားရေးတိုးတက်မှုကနော်။ဟိုအရင်ကြီးဟို dynamic မဖြစ်တော့ဘူးဗျာနော်။အဲ့တော့အခုအာရှကြတော့ဒီတရုတ်ရဲ့စီးပွားရေးမောင်းနေတာတော်တော်ကြီးတယ်။နောက်တစ်ချိန်ထဲမှာပဲဟိုမှာ Thai လို့လို့နော်ကျွန်တော်တို့ကအဲဒီတိုးတက်နေတဲ့နိုင်ငံလေးပေါ့နော်။အဲ့ဒီပါဆိုလဲအစိတ်အဝေးကြီးပေါ့။နောက်တစ်ခါအခုကိုရီးယားတို့ပါလို့ဆိုလဲအစိတ်အဝေးကြီးမဟုတ်ဘူး။ဒါမှမဟုတ်ဒီမှာနိုင်ငံပေါ်မှာပုံပြီးစစ်ဝင်လာတာကတော့အားချတိုက်တော့ပို့စစ်ဝင်လာတ
ယ်။2019ခုနှစ်တုန်းကအာဆာလက်နက်ကိုင်အဖွဲ့ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စစ်တပ်ရဲ့နယ်မြေရှင်းလင်းရေးဖြစ်စဉ်အတွင်းတိမ်းနဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးတင်းရှောင်သွားရတဲ့အခြေအနေဟာဒေသရင်းစီးပွားရေးကိုတိတိသာသာကြာဆင်းစေခဲ့တာပါ။လက်ရှိမှာလည်းရခိုင်ပြည်နယ်တွင်းအထူးသဖြင့်မြောက်ပိုင်းဒေသမှာရခိုင်လက်နက်ကင်အေအေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေနေ့စဉ်ဆိုလိုဖြစ်နေတာကြောင့်ဒီပြဿနာကိုငြိမ်းချမ်းအောင်အရင်ဖြေရှင်းမှသာရင်းနှီးမြှုပ်နှံမှုတွေဝင်လာမှာဖြစ်တယ်လို့ဒေသခံစီဝါရေးသမားဦးတန်းဝင်းကမြင်ပါတယ
်။ကျွန်တော်ရခိုင်ပြည်နယ်မှာပထမတစ်ခါပြဿနာဖြစ်တဲ့အခါကျွန်တော်ရခိုင်ပြည်နယ်ရဲ့စီးပွားရေး90%ခန့်တော့ကျသွားပြီးတော့အခုတားထပ်ပြီးတော့အေအေနဲ့မမတ်တမတော်နဲ့ပြဿနာဖြစ်တဲ့အချိန်မှာဆိုရင်ကျွန်တော်တို့တန်လွဲမှာတော့မှပဲနိုင်ငံကလာမဲ့ဟိုတယ်ဒီမှာဘုတ်ကင်ထွက်တာတောင်မှဖြစ်သလိုတွေ့ရတယ်။ပေါင်းဆောင်ကတော့ဒီပြဿနာတွေအများငြိမ်းချမ်းသွားမှသာလေကျွန်တော်ရခိုင်ပြည်ရဲ့စီးပွားရေးပြန်ပြီးတော့ပုံမော်လာနိုင
်ပထမဆုံးချိန်ပြုလုပ်တဲ့ရခိုင်ရင်းနှီးမြှုပ်နှံမှုဆိုင်ရာပြပွဲကိုရခိုင်ပြည်နယ်အစိုးရကဦးဆောင်လုပ်တာဖြစ်ပြီးဂျပန် JICA နဲ့ဂျပန်ပြည်ပကွန်ရီအဖွဲ့ JETRO တို့ပူးပေါင်းပံ့ပိုးတာဖြစ်ပါတယ်ခင်ဗျာ
ဒေါ်ရရှင်များရှင်လက်နက်ကင်ပြည်ပခတွေလူခုရေးပြဿနာတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာစီဝါရဲ့ရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်ဖို့ကျင်းပမဲ့ညီလာခံတစ်ခုကိုဒီသတင်းပတ်ထဲငပလီအပန်းပြေကမ်းခြေမှာ၃ရက်ကြာကျင်းပနေပါပြီ။ရင်းနှီးမြှုပ်နှံမှုတွေနဲ့အတူစီဝါရဲ့ဖွံ့ဖြိုးမှုတွေအခွင့်အလမ်းတွေဟာရခိုင်ပြည်နယ်အချက်အလက်ကိုဖြည့်ရှင်းရမှာဘလောက်ထိတွန်းအားဖြစ်လာနိုင်မှာလဲ။ရင်းနှီးမြှုပ်နှံမှုတွေကြောင့်လက်တလောမှာကိုပဲပြဿနာတွေပေါ်နေတဲ့ဒေသမှာစိန်ခေါ်အခဲဆန်းမှုတွေရောဘာတွေရှိနိုင်ပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1 239 282 999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
ဒီကနေ့စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်ခင်ဗျာ။အခုတော့လူတွေရဲ့အမေကန်စိတ်ဝင်စားပွဲရာသတင်းတစ်ပုဒ်ကိုလည်းတင်ပြကြပါမယ်။မြန်မာနိုင်ငံရဲ့စီးပွားရေးအချက်အခြာမြို့တော်ဟောင်းရန်ကုန်မှာနှီးပညာတိုးတက်မှုတွေရှိနေတာနဲ့အတူကွန်ပျူတာတွေကိုကြဲကြဲတွင်တွင်သုံးလာတာနဲ့အမျှလက်နေဆက်သုံးသူတွေလည်းဆက်ရှိနေစေဖြစ်ပါတယ်။အရင်လောက်လုပ်ငန်းမတွင်ကျဲတော့ပေမဲ့လည်းဒီအလုပ်နဲ့ပဲရက်တီစားတော့နေသူတွေရှိနေသေးတဲ့အကြောင်း AP သတင်းတပုတ်ပေါ်အခြေခံပြီးမက်ခင်ဖြူထွေးပြောပြမှာပ
ါကွန်ပျူတာတွေအစားထိုးဝင်ရောက်လာခြင်းကစလို့လက်နေဆက်တွေကိုအရင်ကလောက်တွင်တွင်ကျဲကျဲမသုံးကြတော့ပေမဲ့လည်းအသုံးပြုမှုကတော့လုံးဝရပ်သွားတာမဟုတ်ပါဘူးလက်နေဆက်နဲ့စားရိုက်စားစီလုပ်ကြတဲ့သူတွေပုံမှန်ရှိနေသေးတာကြောင့်သူ့အတွက်ကတော့ဒီအလုပ်ကထမင်းရှင်ဖြစ်နေတုံးပဲလို့ရန်ကုန်မြို့ပန်းစူရန်လန်လမ်းဘေးတနေရာမှာလက်နေဆက်တလုံးနဲ့အသက်မိုးဝမ်းကြောင်းနေတဲ့ဦးအောင်မြင့်ကပြောပါရယ်
။ဒါကျွန်တော်ထမင်းချင်းကျွန်တော်စလာတာဒါကျွန်တော်ထမင်းဟိုးပဲလေ။ဒါသူတို့ပါသူတို့ဘယ်လောက်တက်လာတိုးတက်လာတိုးတက်လာကျွန်တော်ရကျွန်တော်ကတော့အသက်ကလည်း90တနည်းဆိုတော့ကျွန်တော်ဒါဟိုပဲပြေဆုံးလည်းမပင်နဲ့ပြေဆုံးလည်းမလဲသဘောမျိုးထားပြီးတော့ကျွန်တော်ကပျော်ပျော်ကြီးပဲကျွန်တော်က
သူစီကိုပုံမှန်လာနေကြဖောက်တဲ့တူကတော့ရေလုပ်ငန်းကုမ္ပဏီတစ်ခုကဝန်ထမ်းဦးဆန်ဖူပ
ါလှုပ်လာတယ်ဆိုတော့ तू ကဈေးတက်တာတော့ဂျူဒီလစ်ဟိုတင်မမတောင်းဝန်ကြတဲ့လူတွေဂျူဒီလစ်ကိုလာလာရိုက်တာတလားတစ်ခါလာရိုက
်ဦးအောင်မြင့်လိုလက်နှိဆက်ရိုက်ပြီးတော့အသက်မွေးသူတွေကိုဟိုးရင်ဆယ်နှစ်လောက်တုန်းကဆိုရင်တော့ရန်ကုန်မြို့နယ်လူစီကားတဲ့နေရာအများပြားမှာတွေ့ရနိုင်တာပါဒါပေမဲ့လည်းကွန်ပျူတာခစ်ကိုရောက်လာတဲ့အချိန်မှာဒီလိုလက်နှိဆက်သမားတွေတိတ်ပြီးတော့မတွေ့ကြတော့ပါဘူးလက်နေဆက်သုံးတဲ့သူနေသွားတဲ့အတွက်လက်နေဆက်ပြင်လုပ်ငန်းလဲအရင်လိုအလုပ်မကောင်းတော့ပါဘူးလက်နေဆက်ပြင်စရာဦးဝင်းထေကအခုလိုပြောပါတယ
်ဘာလို့လဲဆိုတော့အရင်တုန်းကကွန်ပျူတာသိမ့်မသုံးရတော့ဒီနေ့ကို50လုံးတော့မကဘူးလာပြင်တဲ့လူရှိနောက်ကွန်ပျူတာတွေသုံးလာတဲ့ခါကျတော့ဒီကောင်တွေကညော့သွားတရားရုံးတို့ရဲစခန်းတို့မရှိမဖြစ်နေရတယ်ထက်တန်းကြောင်းလေးတွေလို့ကြောင်ခွဲလေးတွေအဲ့ဒါတွေမှပဲသုံးကြတ
ယ်။တနည်းဆက်လုပ်ငန်းနဲ့အသက်မွေးနေစေအမျိုးသမီးတူကတော့အရင်လောက်ဖောက်တယ်တွေမများတော့ပေမဲ့လည်းလိုအပ်သူတွေရှိနေသေးတာကြောင့်ဒီလိုရှိနေတဲ့၍ဒီအလုပ်ကိုသူဆက်လုပ်သွားမယ်လို့ပြောပါတယ
်။အစားတော့ဒီဥစ္စာတော်တော်လေးကိုဟိုအသုံးဝင်တယ်။တနည်းကိုအဆောင်300 400ဒီတယောက်ထဲရိုက်ဘူးတယ်။ဒီပေါ့နော်ဒီ statement တို့ဒီဟိုဟာတို့ပေါ့နော်အဲ့လိုမျိုးရိုက်ဘူးတယ်။ဒါပေမဲ့အခုရုံးနေအောင် online နဲ့သွားနေတာဖြစ်တဲ့ကြောင့်ဒီဟာကိုသိပ်ပြီးတော့မသုံးကြတော့ဒါမဲ့ဒီလိုဇရားတွေကြတော့လာပြီးတော့ထည့်ရတာပေါ့နော်ရှိရ
တချိန်ကဆင်းစုနှစ်တွေနဲ့အချီဆစ်ဆူရအာနာရှင်လက်အောက်ဖိနှိပ်မှုတွေကြားမှာနေခဲ့ရတဲ့အချိန်နိုင်ငံတကာရဲ့ပိတ်ဆို့တန်ခတ်မှုတွေရှိခဲ့ချိန်လုံကတော့ကွန်ပျူတာဆိုတာအသုံးပြုဖို့မလဲတဲ့အတွက်လက်နေဆက်လုပ်ငန်းတွေတွင်ကျဲခဲ့ပါတယ်ဒါမဲ့နောက်ပိုင်းတိုင်းပြည်ပြောင်းလဲပွင့်လင်းလာပြီးကွန်ပျူတာအသုံးပြုမှုတွေပိုးပြီးတော့များလာတာနဲ့အမျှလက်နေဆက်ရိုက်တဲ့သူတွေလည်းနည်းလာခဲ့ပါတယ်ဒီနေ့တခြားအလင်းအမြန်တိုးလာနေတဲ့နည်းပညာတွေအောက်မှာလက်နေဆက်ရိုက်တဲ့လုပ်ငန်းတွေပိုးပြီးတော့ခက်ခဲလာဖို့သာရှိနေတာပါရှင်
။မက်ကင်ဖြူတွေပြောပြသွားတာပါ။မကြာခင်မနေ့6နိုင်ခွဲနောက်ပိုင်းတင်ဆက်မဲ့အစီအစဉ်တွေမှာတော့ EDN 3အင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကန္တသိပ္ပံနဲ့နည်းပညာစတဲ့အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာမနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်လေးကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညနဲ့လိုင်းလံမီတာ190ကပါတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံဝဲအတွင်းမှာတော့ကမ္ဘာမီဒီယာတွေတဲ့ကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့သိပ္ပံနဲ့ဤပညာကဏ္ဍတင်ဆက်တဲ့ကမှာတော့
ပထမကျွန်တော်ထင်တာအဲဒီရင်းနှစ်တည်းအရေးကဒီအောက်ကနေပြီးတော့သူရင်းငန်တက်လာတဲ့ခါကျတော့ဒီဘက်ကန်လေးကိုရင်းငန်ထိုးတဲ့ခါကျတော့ငါးရီပေလာပေါ့ဒါလည်းပြစားချက်ချက်ပေါ့တော်တော်လေးအဲရင်းငန်ထိုးလာတော့မဟုတ်ဘူ
းနောက်ပိုင်းမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသုံးသက်ချက်ဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ဦးကျော်ဇန်တာကကောက်နှုတ်တင်ပြထားပါတယ်
မြန်မာနိုင်ငံဖွဲ့စည်းပုံဥပဒေကိုပြင်ဆင်ရခက်တယ်လို့ပြောနေကြတာမှားတယ်။ဆိုရက်ကောင်းစဉ်ဒီ New York Times မှာ Jason Galbert ရေးတဲ့ဆောင်းပါးကိုဖတ်ရပါတယ်။ခင်ဗျားတို့ထင်နေရတဲ့ဒေါအောင်ဆန်းစုကြည်မှာစစ်တပ်ထက်ပိုပြီးအာဏာရှိနေတယ်ဆိုတဲ့သဘောသူကစာရေးထားပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေပြန်လည်သုံးသပ်ဖို့ကော်မတီတရက်ဖွဲ့စည်းမဲ့ကိစ္စမြန်မာလွှတ်တော်မှာအတည်ပြုလိုက်ပါပြီ။တချို့ကဒါဟာမဖြစ်နိုင်ဘူးလို့ပြောနေကြတာတော့သမျိုးကြပါပဲ။စစ်တပ်ဟာဒေါအောင်ဆန်းစုကြည်ထက်ပိုပြီးအာဏာရှိတယ်လို့ဆိုကြပါတယ်။ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်မယ်ဆိုရင်လွှတ်တော်မှာ85ရာခိုင်နှုန်းထက်သာလွန်တဲ့မဲနဲ့သာပြင်ဆင်နိုင်မယ်လို့ပြောကြပါတယ်။25ရာခိုင်နှုန်းကိုစစ်တပ်ကချုပ်ကန့်ထားတာမို့ဒါဟာမဖြစ်နိုင်ဘူးဆိုတာအမေရိကန်နိုင်ငံရေးသမားကြီးတွေအပါအဝင်အားလုံးကသဘောတူထားကြပါတယ်တဲ့။သူတို့ထင်နေတာဟာမမှန်ပါဘူးတဲ့။အခုလက်ရှိမှာတော့စစ်တပ်ကဒီအဆိုကိုတရှိလို့ရပါတယ်။တရှိနိုင်ပါတယ်။ဒါပေမဲ့အခြေခံဥပဒေမှာဒီလိုပြောမထားဘူးလို့ဆိုပါတယ်။အခုလက်ရှိဒီမိုကရေစီမဆန်သောအခြေခံဥပဒေဒီပင်လျင်ဒီလိုဆိုမထားပါဘူးဆိုပြီးတော့ရွေးကောက်ခံအမတ်တွေကပြောင်းလဲနိုင်ရင်ပြောင်းလဲလို့ရတယ်ဆိုပြီး2008ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်109ကိုကိုကားဖော်ပြပါတယ်အဲ့ဒီဥပဒေမှာပြည်သူ့လွှတ်တော်ကိုကိုယ်စားလှယ်ဥယျာဉ်အများဆုံး440ဦးဖြင့်ဖွဲ့စည်းရမှာဖြစ်ပြီးအဲ့ဒီအထက်မှာရွေးကောက်တင်မြှောက်ခံကိုယ်စားလှယ်330ထက်မပိုသောပြည်သူ့လွှတ်တော်ကိုယ်စားလှယ်များနောက်တစ်ခါတက်မတော်ကာကွယ်ရေးဦးစီးချုပ်ကဥပဒေနဲ့အညီအမြင့်စင်းတင်သွင်းသည့်130ဦးထက်မပိုသောတက်မတော်သားပြည်သူ့လွှတ်တော်ကိုယ်စားလှယ်များလို့သာဆိုထားပါတယ်။ဒါ့အပြင်နောက်တစ်ချက်ကတော့အခုလက်ရှိမှာရွေးကောက်ခံပြည်သူ့လွှတ်တော်ကိုယ်စားလှယ်323ဦးသာရှိပြီးသူတို့ဖော်ပြထားတဲ့330ဦးထက်ယောနေနေပါတယ်တဲ့။ဆိုတော့ကတမရောသားအမတ်အရေးအတွက်လည်းဒီတဲ့ယွန်နေနိုင်တယ်ဆိုတဲ့သဘောပဲလို့သူကထောက်ပြပါတယ်။တကယ်လို့သာတမရောသားကိုယ်စားလှယ်ဥယျာဉ်ကို25ရာခိုင်နှုန်းရှော့ချနိုင်မယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုတမရောကပိတ်ဆို့ဟန်တားနိုင်စရာမရှိတော့ဘူးလို့ရေးသားထားပါတယ်ခင်ဗျာ။အခြေခံဥပဒေပြင်ဆင်ရေးအထောက်ရင်ဒေါအောင်ဆန်းစုကြည်စစ်တပ်နဲ့ထိတ်တိုက်ရင်ဆိုင်ဆိုတဲ့ခေါင်းစဉ်နဲ့ဆူဘီယာဘူမစ်ရေးတဲ့ဆောင်းပါးကိုတော့ The Telegraph Online မှာဖတ်ရပါတယ်။ဒေါန်ဆန်းစုကြည်ဟာဒီမိုကရေစီကတင်ခြင်းဆိုတဲ့ပုံရိပ်ကြဆင်းမှာကိုပြန်လည်မြင့်တင်ဖို့နဲ့တိုင်းပြည်ကိုအမှန်တကယ်ထိထိရောက်ထိန်းချုပ်နိုင်ဖို့အတွက်စစ်တပ်ကိုရင်ဆိုင်တိုးဖို့ကြိုးစားလာဟန်ရှိတယ်လို့စာရေးပါတယ်။ January နောက်ဆုံးအပတ်ကလွှတ်တော်မှာ NLD အမတ်တွေကအခြေခံဥပဒေပြင်ဆင်ရေးကော်မတီဖွဲ့စည်းဖို့အဆိုတင်တော့တက်မရော်သားကိုယ်စားလှယ်တွေကမတရားကန့်ကွက်ခဲ့ရပါတဲ့။45ဦးပါဝင်တဲ့အဲ့ဒီကော်မတီမှာ NLD က18ဦးယူထားပြီးတော့တက်မရော်ကို10ဦးကံလန်ပြီးတခြားအဖွဲ့တွေရကိုယ်စားလှယ်များပါဝင်မှာဖြစ်ပါတယ်သို့တော်လည်းပဲဘာတွေပြုပြင်မယ်ဆိုတဲ့အသေးစိတ်ကိစ္စကိုတော့မသိရသေးဘူးလို့ပြောပါတယ် NLD နဲ့နှိစက်တဲ့အတိုင်းအမကကြားတာကတော့အခန်းသုံးပုံမှန်59ဂါကြီးနဲ့59ငါတို့ကိုအဓိကထားမယ် NLD ပါတီဝင်အများစုကတော့စစ်တပ်ကိုဝန်ကြီးဌာနသုံးခုပေးထားရတာကိုရောလွှတ်တော်မှာ25ခန်းလုံးပေးထားရတာကိုပါပယ်ဖျက်လူကြတယ်သိရတယ်လို့လည်းဆိုပါတယ်ဒါအပြင်အခြေခံဥပဒေပြင်ဆင်နိုင်မဲ့အမအရေးအတွက်ရခိုင်နှုန်းသမချက်ကိုလည်းမလိုလားကြဘူးလို့ဆိုကြောင်းသူအရေးထားပါတယ်။ဒေါန်ဆန်းစုကြည်ဟာလက်ရှိမှာတိုင်းရင်းသားတွေနဲ့ဆောင်ရွက်နေတဲ့ထာဝရညီညာရေးပြည်လည်မှုမရရှိနိုင်ဘူး။ဒါဟာမြန်မာနိုင်ငံမှာဖက်ဒရယ်ပြည်ထောင်စုအမှန်တကယ်ဖော်ဆောင်နိုင်မှ ရှိနိုင်မဲ့ကိစ္စဖြစ်တယ်သို့တော်လည်းစစ်တပ်ကတော့သဘောမတူဘူးလို့ဆိုပါတယ်စစ်တပ်အနေနဲ့ရိုဟင်ဂျာတွေကိုဆင်းလင်းမောင်းထုတ်ခဲ့တဲ့ခိုင်ဒီသာအခြေအနေကိုဒေါန်ဆန်းစုကြည်ဟာကိုဖီအနန်ထောက်ခံချက်အတိုင်းပြုပြင်ပြောင်းလဲလိုတဲ့ဆန္ဒရှိမဲ့ဒီကိစ္စမှာစစ်တပ်ပါဝင်မှဖြစ်မယ်လို့လည်းသူကဖော်ပြထားပါတယ်ဒီလိုအခြေအနေမျိုးမှာဒေါန်ဆန်းစုကြည်နဲ့ဘာမှလုံမပြနိုင်ရင်တော့2020ရွေးကောက်ပွဲမှာအခြေအနေမကောက်နိုင်ဘူးလို့သုံးသပ်ပါတယ်အခုဖွဲ့စည်းပုံဥပဒေပြင်မယ်ဆိုတဲ့ကိစ္စတကယ်တော့2015ရွေးကောက်ပွဲကတိဖြစ်ပါတယ်။ဒါကို2020ရွေးကောက်ပွဲမတိုင်မီပြင်ဆင်ဖို့အားထုတ်တယ်ဆိုတာကိုသူကလုပ်ပြရမှာဖြစ်ပါတယ်။စစ်တပ်အတွက်အကဲဆက်တဲ့ကိစ္စဖြစ်လို့ရုတ်တရက်ပြင်နိုင်မဲ့ကိစ္စမဟုတ်ပါဘူးတဲ့။ရန်ကုန်အခြေစိုက်သုံးသပ်သူတချို့ကိုကူကပြီးတော့သူကရေးထားပါတယ်။အခုအချိန်မှာတော့ဒေါအောင်ဆန်းစုကြည်ဟာနိုင်ငံတော်ရဲ့အတိုင်းပင်ခံပုဂ္ဂိုလ်ဆိုတဲ့ယာဒူးကိုဖန်တီးပြီးသမ္မတအထက်ကအုပ်ချုပ်နေပါတယ်။စစ်တပ်ကသဘောမတူဘဲနဲ့လက်ခံခဲ့ရတာပါ။ဒေါအောင်ဆန်းစုကြည်ဟာအခြေအောင်ဥပဒေကိုပြင်ပြီးသမ္မတဖြစ်အောင်လုပ်နိုင်မယ်စစ်တပ်အနာဂတ်ဆော့ချပြီးတိုင်းပြည်ရဲ့ငြိမ်းချမ်းရေးကိုလှုပ်ဆောင်နိုင်မယ်လို့ဆရာထက်သန်နေပါတယ်တဲ့အခြေခံဥပဒေပင်စင်ရေးကော်မတီကိုစစ်တပ်ကိုယ်စားလှယ်တွေကကန့်ကွက်ခဲ့ပြီမဲ့တန်ခတ်ပိတ်ဆို့မှုအလားအလာတွေများပြားလာနေချိန်မို့လို့လက်မခံဘဲနေနိုင်မယ်အနေအထားမရှိဘူးလို့လည်းပဲသူကသုံးသပ်ပါတယ်သို့တော်လည်းစစ်တပ်အနေနဲ့အချိန်တော့ဆွဲပါလိမ့်မယ်တဲ့ဒီကိစ္စကိုဒေါအောင်ဆန်းစုကြည်ဟာအကန့်အသတ်နဲ့သာဒီမိုကရေစီကိုဖော်ဆောင်ထားတဲ့စစ်တပ်ရေးဆွဲအခြေခံဥပဒေကိုလက်ခံပြီးအာနာကိုတစွန်းတစမိစံခွင့်ရခဲ့ပါပြီ။သို့သောအာနာဆိုတာဟာအပြီးအဝမှမရရင်အရသာကခါသီးရဲဆိုတာကိုအခုခါမှသူသိသွားပြီလို့ဆိုပါတယ်။ဒါကြောင့်ဒီဒီအိမ်မှာတော့စစ်တပ်ကိုဖိတွန်ဖို့ကြိုးစားပါလိမ့်မယ်။ဒါမှသာရင်သူဖခင်ဥဆောင်ပြီးလွတ်လပ်ရယူပေးခဲ့တဲ့တိုင်းပြည်ကိုအပြီးအဝစုကိုယ်တိုင်ချုပ်ကိုင်နိုင်မှာဖြစ်ပါတယ်။အဲတစ်ချိန်တည်းမှာပဲအင်းဂျင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာလည်းရှိတ်ဟာစီနာဟာစစ်တပ်ကိုအောင်မြင်မြင်တွန်းလှန်နိုင်ခဲ့တာဖြစ်တဲ့အတွက်ဒီကိစ္စဟာလည်းပဲဒေါအောင်ဆန်းစုကြည်တဲ့အကြံစရာဖြစ်ပါလိမ့်မယ်လို့ရေးသားထားပါတယ်ခင်ဗျာ
။ဦးကျော်စန်းသာပြောပြခဲ့တာပါ။အခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာတန်ကပို့ချမှာဖြစ်ပါတယ
်။ဒီနေ့မနေ့တည်းတင်ပြပေးမယ့် item အသုံးကတော့
back burner
ဖြစ်ပါတယ်။ဆာလုံးပေါင်းကBACK back ka now BURNER burner ga mi bo so lo subscribe thong ye dai yai de be ga a naw phe ma shi de mi bo bo e ma mi bo chang win cha du dui ti cha ma ba a thu thapin kimmi gas da ma mho hlet si mi bo dui so yin a mya a phin le bo dui phit cha da mya le do a mya a phin che le shi da ga shi ga na pho phit ba de a yin che si jin na go shi ma tha che pi အရင်မလို့တဲ့ဟာကိုတော့နောက်မှထားပြီးအချိန်ရမှချက်တော်မေးလို့ထားရရှိတာတော်ရရှိများအသိပါဒီတိုင်းမှာပဲ back burner ရဲ့ idiom အသေးပဲကကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကပေးတဲ့ဥပမာကိုနားဆင်ကြကြရအောင
် The health care issue was put on the back burner by the candidate. So this made the voters very unhappy.
Jamai Pusu Sachang Mu Kisa go, Eddie Gozlega, Amabibuli, Naumatari, Dajau, Messanda Shindwiga, take the bombatri jabu, Lutibi Yavari, Umago, Nadakau, Nasin Jijaya.
The healthcare issue was put on the back burner by the candidate. So this made the voters very unhappy.
ကိစ္စတစ်ခုကိုအရေးမကြီးတဲ့အနေအထားမျိုးနောက်မှလုပ်မယ့်အနေအထားမျိုးဦးစားပေးလုပ်မယ့်အနေအထားမျိုးမရှိတာတနည်းတော့ဘေးဖယ်ထားတာခဏအသာထားတဲ့အခြေအနေမျိုးကို idiom အသုံးရဘယ်လိုပြောမလဲ
back burner
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လနာတန်ရဲ့အီရီယန်သုံးအင်္ဂလိပ်သင်ခန်းစာအပြီးအခုတခါတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုမှာဖေဖော်ဝါရီလကို Black History Month လူမဲသမိုင်းတင်လအဖြစ်သတ်မှတ်ထားပြီးအာဖရိကနွယ်ဘွားအမေရိကန်နိုင်ငံသားတွေရဲ့စံနမူနာတင်စရာကောင်းတဲ့ထူးချွန်မှုတွေကိုတတိယဂုဏ်ယူအားကျပွဲရည်ညွှန်းမိမောင်းထုတ်လေးရှိပါတယ်ရိုဆာပါခ်ကတော့လူမဲတွေရဲ့သမိုင်းမှာအထင်ရှားဆုံးအမျိုးသမီးပဲဖြစ်ပါတယ်လွန်ခဲ့တဲ့64နှစ်ကလူပြူလူမဲအသားရောင်ခွဲကြတဲ့စနစ်ကိုကန့်ကွက်ခဲ့တဲ့တာမန်လူမဲအမျိုးသမီးတူဦးဖြစ်တဲ့ရိုဇာပါခ်ရဲ့ အမှန်ဘက်ကရဲရဲဝံ့ရပ်တည်ခဲ့တဲ့လူရဟာကနေ့ချိန်ထိလူအများအတွက်အတူယူစရာဖြစ်ခဲ့ပါတယ်ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်စူးစီးတင်ပြထားပါတယ
် I had not planned to get arrested. I had planned to do without having to end up in jail, but when I had to face
မနီနေအဲ့ဒီနေ့ကအဖမ်းခံမှုရည်ရွယ်ပြီးလုတာတော့မဟုတ်ပါဘူးထောင်ထဲမသွားရဘဲနဲ့လုံနိုင်မှုရည်ရွယ်ခဲ့ပါတယ်။ဒါပေမဲ့လို့ကျမဖန်ခံမှုဆုံးဖြတ်ချက်ချလိုက်တာကတော့ကျမတို့အနေနဲ့ဒီလိုအနှိမ်ခံရတဲ့ဘဝမျိုးမှာနေရတာကြာပြီမို့ကျမတို့ဘောခွဲခြားဆက်ဆံတာပိုပြီးခံလီပိုပြီးအနှိမ်ခံရလီဖြစ်တယ်ဆိုတာကိုကျမသဘောပေါက်မိလို့ဖြစ်တယ်လို့ပြောသွားသူကတော့ကွယ်လွန်လေပြီဖြစ်တဲ့ပြည်သူ့ခွင့်ရေးလှုပ်ရှားမှုရဲ့မိခင်ကြီးရဲ့လို့တင်စားခေါ်ပေါ်သူ Rosa Parks ပဲဖြစ်ပါတယ်။ဒီလဖေဖော်ဝါရီလကိုအမေရိကန်မှာBlack History Month လူမဲသမိုင်းတင်လာဖြစ်တတ်မှတ်ထားတဲ့အတွက်ကြောင့်လေ Rosa Parks ရဲ့အသားရောင်ခွဲခြားမှုအဆုံးသတ်ရေးသမိုင်းတင်ကျူးပန်းမှုများကိုတင်ပြပေးဖို့ရည်ရွယ်ခဲ့တာပါလူမဲသမိုင်းတင်လာစခဲ့တာကတော့1955ခုကဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမှာကြီးကျွန်စနစ်ပပျောက်ရေးအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်မှာတတ်မှတ်ထားပြီး250အကြာဖြစ်တယ်လို့ဆိုရမှာပါ Harvard ကျောင်းဆင်းဘုရားသမိုင်းရှင်ကာတဂျီဝုစနစ်တခြားအထင်ကအာဖရိကနွေဘအမေရိကန်နိုင်ငံသားတွေရဲ့ကြိုးပမ်းမှုကြောင့်အမေရိကန်သမိုင်းမှာလူမဲအမေရိကန်နိုင်ငံသားတွေရဲ့အခန့်ကဏ္ဍကိုအတိအမှတ်ပြုဖို့1986ခုနှစ်ကစလို့အမေရိကန်သမ္မတတိုင်းကဒီလကို Black History Month ရဲ့လို့သတ်မှတ်ပြီးနိုင်ငံကနေဂရဝပြုခဲ့တာလည်းဖြစ်ပါတယ်အာဖရိကနွေဘအမေရိကန်နိုင်ငံသားအမျိုးသမီးတွေရဲ့ကြိုးပမ်းမှုတွေအောင်မြင်မှုတွေအများကြီးရှိတဲ့နဲ့ Rosa Parks ကတော့အချင်းရှားဆုံးပုံကိုယ်ဒီနှစ်တူလို့ဆိုရမှာပါအချိန်ကတော့1955ခုဒီဇင်ဘာလတရနေ့ကပဲဖြစ်ပါတယ်ထိုစဉ်အသက်42နှစ်အရွယ်ရှိပြီဖြစ်တဲ့ Rosa Parks ဟာတောင်ပိုင်းဒေသမှာချမှတ်ထားတဲ့လူပြူလူမဲခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ Alabama ပြည်နယ် Montgomery မြို့မှာ Pascal ဒီဇင်ဘာမှာလိုက်ပါလာပြီးလူပြူတူအတွက်နေရာဖယ်ပေးဖို့ညှင်းခဲ့တာဖြစ်ပါတယ်ထိုစဉ်ဖြစ်ရတဲ့ပတ်သက်ပြီးတော့မကွယ်လွန်မီသူသတင်းမီဒီယာကိုပြောပြခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ
် Well four of us were involved in that section of the bus and man occupied the seat with me
အဲ့ဒီဘတ်ကားပေါ်မှာကျမတို့လူမဲ၄ဦးရှိခဲ့ပါတယ်တဦးကပြတင်းပေါင်နာခုံမှာထိုင်ပြီးကျမကတော့အတွင်းဘက်ပိုင်းမှာထိုင်နေပါတယ်တခြားတစ်ဖက်မှာနောက်လူမဲအမျိုးသမီး၂ဦးထိုင်နေကြပါတယ်ဘတ်ကားရတ်တော့လူပြူအမျိုးသား၂ဦးတက်လာပြီးသူကမတ်တပ်ရနေရတယ်သူကကျမတို့အားလုံးကိုခုံကနေဖယ်ပေးစီခြင်းနဲ့တခြား၃ယောက်ကတော့မထခြင်းထခြင်းနဲ့ထပေးကြတယ်ကျမကတော့ဖယ်မပေးဘူးအဲ့ဒီတော့ကျမအဖမ်းခံရအချုပ်ထဲထည့်ခံခဲ့ရတယ်လို့ Rosa Parks ကသူမကွယ်လွန်မီကပြန်ပြောင်းပြောခဲ့တာပါခုလိုလူပြူလူမဲခွဲခြားဆက်ဆံတာကိုခံနေရတာများလို့လေသူ့အနေနဲ့ခုလိုမခံရနိုင်ဖြစ်လို့အာခံရဲခဲ့တာဖြစ်တယ်လို့ Rosa Parks ကပြောခဲ့တာကတော့
Well I had work and I case that wasn't tired but that
ကျမကအလုပ်ပြန်မှန်းပြီးပြန်လာတာဒါပေမဲ့ကျမပြန်မှန်းလို့ဘတ်ကားပေါ်မှာခုံနေရကနေထပေးဖို့ညှင်းနေတာတော့မဟုတ်ပါဘူးကျမအနေနဲ့ကျမကတန်ရတန်ကြီးဘတ်ကားကပြီးပြီးစီးတာမို့လို့လေကျမထပေးစရာအကြောင်းရှိဘူးလို့ကျမယုံကြည်ပါတယ်ဒါအပြင်ကျမကိုခုလိုခွဲခြားဆက်ဆံတာမျိုးကိုလေကျမမခံတော့ဘူးလို့ဆုံးဖြတ်တဲ့အတွက်အခုလိုဘတ်ကားပေါ်မှာခုံနေရကိုမဖယ်ပေးခဲ့တာပါလို့ Rosa Parks ကပြောခဲ့တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာ racial segregation လို့ခေါ်တဲ့အသားရောင်ခွဲခြားတဲ့စနစ်ကိုကျင့်သုံးတဲ့ထိုးစင်ကခီးသွွားရမှာလူပြူကရှေ့တန်းခုံ၊လူမဲတွေကနောက်တန်းခုံတွေမှာထိုင်ကြရပြီးလူပြူတွေအတွက်ရှေ့တန်းခုံတွေမှာနေရာမရှိရင်နောက်တန်းခုံမှာလူမဲတွေကဖယ်ပေးကြရတာဖြစ်ပါတယ်။ဒါကို Rosa Parks ကဆန့်ကျင်ခဲ့တာပါ။အလားတူပဲကျောင်းတွေ၊စားတောက်ဆိုင်တွေ၊ရုပ်ရှင်ရုံတွေစသဖြင့်မှာလေလူပြူနဲ့လူမဲတွေကိုခွဲခြားဆက်ဆံထားတာပါ Rosa Parks ရဲ့ Montgomery မြို့ကလေးမှာဒီအသားရောင်ခွဲခြားတဲ့စနစ်ကိုဘတ်ကားတွေပေါ်မှာတခြားလူမဲအမျိုးသမီးတွေကအခံခဲ့လို့အဖမ်းခံခဲ့ကြရတာတွေလည်းရှိခဲ့ပါတယ်ဒါပေမဲ့လို့လေဒီတစ်ခါ Rosa Parks အဖမ်းခံခဲ့ရတော့လူမဲလူအဖွဲ့အစည်းကဒီဖြစ်ရကိုမခံတော့တဲ့အတွက်သူ့နောက်မှာဝိုင်းပြီးရပ်တည်ပေးခဲ့ကြပါတယ် Rosa Parks ကတော့အလုပ်ပြုတ်ခဲ့ပြီးအဲလဘမ်မမှာအလုရှာမရတဲ့အတွက်ကြောင့်လေသူနဲ့သူခင်မဟာဒီထရိုက်မျိုးကိုပြောင်းခဲ့ကြရပါတယ်။ထိုစဉ်လူမဲဖွဲ့စည်းဖြစ်တဲ့ NAACP ကလည်းဒီဖြစ်ရကိုစံတက်ခံဖြစ်ရှေ့တန်းတင်ခဲ့ပါတယ်။ထို ထို့သဖြင့်ထိုစင်ကပြည်သူ့ခွင့်ရေးလှုပ်ရှားမှုမှာခေါင်းဆောင်ဖြစ်တက်လာသူကတော့တရားဟောဆရာဒေါက်တာမာတင်လူသက်ကင်းမဲဖြစ်ပါတယ်။ထိုစင်လူပြူလူမြဲခွဲခြားမှုဆက်ဆံရေးအဆုံးသတ်ဖို့ငြင်းချစွာတိုက်ပွဲဝင်ဖို့ဆုံးဖြတ်ခဲ့သူဒေါက်တာကင်းပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ်
။ Segregation in public transportation will pass away eventually.
အများပြည်သူအသုံးပြုတဲ့တည်ယူပို့ဆောင်ရေးမော်တော်ယာဉ်တွေရထားတွေပေါ်မှာအသားရောင်ခွဲခြားမှုစနစ်ဟာတစ်နှစ်အဆုံးသတ်မှာပါ။ဒါကြောင့်ဒီကနေ့ကစပြီးတော့ကျွန်တော်တို့ဒါကိုရင်ဆိုင်နိုင်ဖို့ပြင်ဆင်ကြဖို့လိုမယ်လို့ထင်ပါတယ်။အဲ့ဒီအချိန်ရောက်လို့အခြေအနေတွေကိုရင်ဆိုင်ရတဲ့အခါမှာကျွန်တော်တို့တိတ်ခါရှိရှိတည်တည်ငြိမ်ငြိမ်စင်ချေနှုံတရားရှိရှိနဲ့ရင်ဆိုင်ကြပါစို့
။ဒေါက်တာမာတင်လူသက်ကင်းဦးဆောင်တဲ့လှုပ်ရှားမှုကြောင့်လေအသားရောင်ခွဲခြားရေးစနစ်ဟာဥပဒေအရအမေရိကန်ပြည်ထောင်စုမှာအဆုံးသတ်ခဲ့ပါတယ်။ဒေါက်တာမာတင်လူသက်ကင်းကတော့အလုတ်ကြံခံခဲ့ရပါတယ်။ရိုဇာပါက်စ်ဟာ1980ခုနှစ်များနောက်ပိုင်းမှာလေအသားရောင်ခွဲခြားမှုတိုက်ဖြည်းလှုပ်ရှားမှုတွေဆက်လက်ဆောင်ရွက်ခဲ့သလိုဒီထရိုက်မြို့မှာလူမဲလူငယ်တွေအသက်မွေးဝမ်းကြောင်းအကြံပေးဌာနကိုလေဖွင့်လှစ်ပေးခဲ့ပါတယ်။ခုလိုတန်းတူအခွင့်အရေးရရှိမှုတွေသူ့ဘဝမှာမနာမနေကြိုးပမ်းမှုတွေကြောင့်1990ခုနှစ်မှာထိုစဉ်သမ္မတဘီလ်ကလင်တန်ကရတားတွေကိုပေးတဲ့အမြင့်ဆုံးဆုတစိတ်ဖြစ်တဲ့သမရရဲ့လွတ်မြောက်မှုဆုတစိတ်အပြင်လွတ်တော်ဆိုင်ရာအမြင့်ဆုံးရွှေစိတ်ဆုကိုလည်းသူကိုချီးမြှင့်ခဲ့ပါတယ်။ထိုစဉ်သမရကလင်တန်ဆုပေးပွဲမှာပြောခဲ့တာကတော့
Rosa Parks ignited the most significant social movement in modern America.
Rosa Parks ဟာခေတ်သစ်အမေရိကန်သမိုင်းမှာအထင်ကြီးအကြဆုံးလူမှုရေးအပြောင်းအလဲဖော်ဆောင်မှုကိုစတင်ပေးခဲ့သူပါ။ပြည်တွင်းစစ်ဖြစ်စေခဲ့တဲ့အကြောင်းရင်းတွေအဆုံးသတ်စေဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်73 74နဲ့15တို့မှာပြည့်ရထားတဲ့ဂရီတွေကိုဖြည့်ဆည်းနိုင်ဖို့ကြိုးပမ်းပေးခဲ့သူပါ။နောက်နှစ်ပေါင်း90ကျော်အောင်ပဲရူဆာပါက်စာတစ်ချိန်ကဗတ်စကားပေါ်မှာနေရာမဖယ်ပေးခဲ့တာထက်ကြော်လွန်ပြီးတခြားတန်းတူအခွင့်အရေးရပိုင်ခွင့်အတွက်ကြိုးပမ်းပေးခဲ့သူဖြစ်တာမို့သူ့ကိုတမရကချီးမြှင့်တဲ့လွတ်မြောက်မှုဆုတစိတ်အပြင်ကျွန်တော်နဲ့အတူလွတ်တော်ခေါင်းဆောင်တွေကလည်းလွတ်မြောက်မှုရွှေတစည်းစုသူ့ကိုချီးမြှင့်ပါတယ်
။ Rosa Parks ဟာ2005ခုအောက်တိုဘာလ24ရက်နေ့အသက်92နှစ်အရွယ်မှာကွယ်လွန်ခဲ့ပါတယ်။ထိုစဉ်သူ့ရဲ့ဇာပနအခမ်းအနားကိုတက်ရောက်ခဲ့တဲ့သမ္မတ Barack Obama အမှတ်တရပြောခဲ့တာကိုလည်းပြန်ပြောင်းတင်ပြလိုပါတယ်
။ We honor this woman Rosa Parks by finding within ourselves the courage
ကျွန်တော်ဒီကနေ့ဂါရဝပြုတဲ့ Rosa Parks ဟာနိုင်ငံရေးရာထူးလက်ကင်ထားသူမဟုတ်ပါဘူးကြွယ်ဝချမ်းသာတဲ့သူလည်းမဟုတ်ပါဘူးအထက်တန်းလွှာသတင်းတွေမှာဖော်ပြခြင်းခံရသူလည်းမဟုတ်ပါဘူးထိတ်တန့်တက်ကြွကဘွဲရသူလည်းမဟုတ်ပါဘူးသူ့ဘဝဖြတ်သန်းမှုအတော်များများမှာဆက်ချုပ်စားခဲ့သူပါဒါပေမဲ့ကျွန်တော်နိုင်ငံရဲ့သမိုင်းကိုပြုစုတဲ့အခါမှာတော့ဒီအေးစစ်စစ်နေတဲ့အမျိုးသမီးရဲ့အမိဟာလွှတ်တော်အမတ်တွေသမ္မတတွေရဲ့အမိကိုမေးသွားတောင်းမှသူ့အမိကိုတော့အမျက်သတိရနေကြမှာပါ
ရိုဇာပါက်စ်ကိုကာရဝပြုခဲ့သူနောက်တူကတော့ Washington DC အောက်လွှတ်တော်မှာ Eleanor Holmes ပဲဖြစ်ပါတယ
် In great humility Rosa Parks gift
Rosa Parks အနေနဲ့တိမ်မွေးစွာပဲပြပြတတအတည်ပေးခဲ့တာကကိုကိုကိုလူမြအောင်လှုပ်ကြဖို့ဆိုတာပါပဲ
1973ခု February 4ရက်နေ့မွေးနေ့ရှင်ကွယ်လွန်လေပြီဖြစ်တဲ့ Rosa Parks ကိုဂုဏ်ပြုတဲ့အနေနဲ့သူအသက်တရာပြည့်တဲ့2013ခုနှစ်ကတော့သူမွေးနေ့ထိမ့်မှဖြစ် Rosa Parks တစိတ်ကောင်းကိုစာတိုက်ကြီးကနေထုတ်ဝေရောင်းချခဲ့ပါကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလေရှင
်ဒေါ်လနာသန်းရဲ့အမျိုးသမီးကန္တာကိုနားဆင်ခဲ့ရပြီးမှတော့သိပ္ပံနဲ့ဤပညာအစီအစဉ်ကိုဒေါ်ကင်မျိုးသက်ကတင်ဆက်မှာဖြစ်ပါလေ
နထောင်ဆက်ကို February 10မှာမွန်ပြည်နယ်ရေးမြို့ကရှေးဟောင်းကျုံးတော်ကြီးကမှာမိသက်က9စီး8စီးတိုက်စာ9တွေအစုလိုက်ပြုံလိုက်တည်ဆုံးခဲ့ရပါတယ်။ဒါကြောင့်မလဲကိုရိုင်းတွားရောက်စူးစမ်းခဲ့တဲ့စိန်လန်းအမိမြေအဖွဲ့ကဦးဝင်းမျိုးသူကပြောပြပေးမှာပါ။
တော်တော်ကြီးပါတယ်။ရိုးနယ်တော်မှာရှိတဲ့ you know အမ်းကျုံးပေါ့ဗျာကျုံးမှာဖြစ်လာတဲ့ဂန်းကြီးပေါ့ဂန်းကြီးဆိုတော့ကျွန်တော်တော့တော့မရှိပါဘူးကျွန်တော်နားလည်တော့ပေါ့လေဒီကန်းက3ပေလောက်ပဲအသက်ရှိတော့တယ်ငားတွေကလောလောလွတ်ကြတော့ငားဒီတက္ကသိုလ်အားကိုမြင်သွားတာပေါ့နော် ဒီကံရတာမှာဘာမှအပင်တော်မရှိတော့ဘူးလို့ပြောတယ်ငါတွေကုန်စားကုန်တာဖြစ်တယ်ဟောအဲ့မှာလူတွေကဒိနာကလည်းဖျားလေးပါလို့ရှိတော့ငါကကြွေးကြပါဗျာနောက်တစ်ခုကငါလာခဲကြငါ့ကိုလာပြီးလွတ်ကြနောက်တစ်ခုကအစိုးရကလည်းငါမျိုးစိုက်ခဲ့တယ်ငါမျိုးပြောအောင်ဆိုပြီးထည့်ပြီးတော့အဲ့မှာရှိရဲ့ငါရေအတွက်ကသာတအားကိုပေါက်ပွားပြီးတော့တိုးပွားပြီးတော့ကန်ကျက်သွားတဲ့သဘောလို့ကျွန်တော်လည်းသုံးသပ်ပါတယ
်အခုလိုကန်ကျက်သွားလာအောင်များတဲ့ငါးတွေရှိတဲ့နေရာမှာမြန်မာရီရဲ့ဒလိအရာငါးလွတ်ကြတာနဲ့အစိုးရဘိုင်းကငါးမျိုးမတုံအောင်ငါးထည့်ပေးတာရဲ့အကျိုးဆက်ကိုကြည့်ရအောင်ပ
ါကျွန်တော်တို့ကတော့တူတယ်လို့ကိုတယ်လို့ပေါ့ဗျာဒီလိုယုံကြည်မှုနဲ့လွတ်တယ်တော်လည်းကြီးစရာဖြစ်နေတာကျွန်တော်လွတ်တဲ့ငါးမျိုးတွေကဆောင်းပြောလို့အခုတွေငယ်ရနေလို့ဖြစ်နေတော့သူကကြံနေတဲ့ငါးတွေကိုလိုက်စားပါလေသာသာငါးတွေတော့ကံနေလိုက်တဲ့ချိန်မှာသူကငါးမျိုးစုံရှိတာဟုတ်ဗျာရေမော်လေးတွေပဲစားတယ်ငါးတူးလေးတွေရှိမယ်ငါးတူးလေးတွေမှစားတယ်ငါးမျိုးစီနဲ့သူစင်ငယ်စင်ကျဲပေါ့သူရဲ့ဇီဝအကွင့်ဆဲရတော့ကျွန်တော်တို့ဒီမှာဖောက်လေပြီးတော့လွတ်တဲ့ငါးတွေကငတိလိုမယန့်လို့ဒီလိုမျိုးပဲခုလိုပဲဖြစ်တယ်အဲ့တော့ဒီငါးတွေကပြန်ပြီးတော့ငါးတူးလေးတွေပြန်စားပါလေဒါတော့ဘာသာရေးနေနေကျွန်တော်တို့ကိုလိုကံလာဖြစ်နေတဲ့ချက်လေးပြောတာပါကျော်ရည်ကိုလွတ်ကြတယ်ပေါ့လွတ်ကြတယ်ပေါ့လွတ်တဲ့အခါကျတော့မှလည်းပေါက်ပွားတာလေးဖြစ်တယ်ပေါ့အစိုးရအနေနဲ့ကတော့ငါးမျိုးထည့်တယ်ဆိုတာကတော့သူတို့ကတော့အဲဒါလူတွေခန်းတဲ့အတွက်ခြောက်တုံးတဲ့အတွက်ငါးတွေအကုန်ပြီပေါ့မျိုးတုံးပြီအဲတော့တဘာဝတိုင်းပြန်ဖြည့်စည်းဖို့ခက်တဲ့နေရာမှာသူတို့ကလူတွေစားလို့ရအောင်ငါးမျိုးတွေထည့်မယ်ဆိုပြီးတော့သူတို့ကတော့မျက်စားငချင်းလိုမျိုးတွေထည့်ကြတာပေါ့ဗျာမျက်စားငချင်းဆိုတော့သူ့ရဲ့သဘောကတော့သားစားငါးမျိုးမဟုတ်ဘူးဒီဘော်ဒီလက်စားတယ်ဒီထဲမှာရှိနေတယ်တသက်လို့စားနေတာပေါ့ဗျာအဲသူကလို့ပြောတယ်တော်လေဒီကောင်ကြီးကငါးတွေကြီးတဲ့ခါကျတော့သူ့ရဲ့ size အားဖြင့်ပေါ့အရင်အားဖြင့်သူကဒီကတော်များများကိုဒီထားလိုက်တဲ့ဆိုတော့ကျန်တဲ့ငါးမျိုးလေးတွေဒီလိုခက်ခဲရှိတာပေါ့နောက်တစ်ခုကအချင်းလိုက်တဲ့ငါးလိုက်အောင်ဘလောက်ရှင်လဲပေါ့နော်ဒါတွေကတော့ဒီပညာပိုင်းတက်ကစဉ်းစားစရာချက်တွေပေါ့ဗျာ
ဘာပဲပြောပြောငါးလှုပ်ကုသိုလ်ယူကြတယ်မျိုးလေကောင်ကတင့်တယ်လှတယ်ရေကန်ကြီးမှာFebriary လာဆန်းကမမျှော်လင့်ပဲငါးရီအဆုလိုက်ပြုံလိုက်တည်ဆုံးခဲ့တဲ့အတွက်ဥဝင်းမျိုးသူတို့ရဲ့စိန်လန်းအမိမြေအဖွဲ့ကတွားရောက်လေ့လာပြီးရေကိုပါဓာတ်ခွဲကြည့်ခဲ့တာပ
ါရေဆန်းတဲ့ခါကျတော့ Demonia level က 1.9 ppm ကျန်ရတယ်ပေါ့ 1.9 ppm ကတော့ဒါ German American EPA ပေါင်းနေတာနာသတ်မှတ်ထားတဲ့ဒီကြမ်းရေကျင်းမှာရှိတဲ့အဲ့ဒါမကျော်သင့်တဲ့ဒီ Demonia ပမာဏလည်းကိုများပြီးတော့3လို့4လို့5လို့ဆိုတော့တစ်ခါမင်းကြီးကိုကျွန်တော်တို့ammonia ညာတာတော့တွေ့ရပါတော့ the soft oxygen လို့ correct you are တကယ်တော့လောက်ကြမှာကျွန်တော်တို့တိတ်ပန်းဖွယ်ရရောက်တာဆိုတော့အချိန်မှာတော့ DO level ကတော့နည်းနည်းလေးတော့ပြန်ကျသွားပြီအဓိကတော့ ammonia များလာတဲ့ oxygen ဒါဟိုဆုံယူတယ်ပြောက်သွားတယ်ဆိုရင်တန်ငါးငါးရီကန်ညမှာတိတ်ကုန်တဲ့သဘောပေါ့နော်တို့တော့ကျွန်တော်တို့ကြည့်ရချင်မှာဒီ ammonia ညာညာနေသေးတာပေါ့ညာတယ်တော့ချိန်ပြီးတယ်အဲ့တော့ကျွန်တော်တို့ဒါအစာကြောင့်ဖြစ်တာလို့ကျွန်တော်တို့ဒီလိုပဲကောက်ကျစ်ချလို့ရတယ်
ငါးစာကြွေးတာကြောင့်ငါးရီဘာကြောင့်တည်ဆုံးရတာပါလဲ
ငါးစာကတကယ်ငါးရီစားနိုင်တာကြွေးတဲ့စာရဲ့ပုံစံရဲ့လုံးဝပဲတော့စားနိုင်တာပေါ့နော်ကျန်တဲ့ငါးစာအကျဉ်းကျန်ဒီကောင်ကဒါကံရီတင်တဲ့ကိုကြားကြားပြီးတော့ကံရဲ့အခြေမှာသွားထိုင်ရပါတော့အဲ့တော့ယန္တုကအီရာနဲ့ပူရာလေးကြောင့်လည်းကျွန်တော်ဒါ oxidation ဖြစ်ပြီးတော့ဒီ ammonia တက်နေပြီဒါမတရားများလာတာပါရလာတဲ့ခါကျတော့ဒီငါးကအမိုနီးယားကိုဆန်စစ်ဖြစ်တဲ့ခါကျတော့ကံမှာတေကုန်ကြတာပေါ့နော်မိတက်က80%လောက်ရတယ်ပြောတယ်အဲဒီငါးတွေကိုဆွဲထုတ်ကြတာပဲအဲတော့အဲ့ဒါကဒီပိတ်တယ်သုံးတော်လောက်ဆိုတော့လူတွေလည်းကြောက်ကြတာပေါ့ဘာကြောင့်လဲကြောက်နေလဲပေါ့တိုးတော့လည်းတစ်ဖက်အားဖြင့်လည်းရှိနေတဲ့ကံငါးတွေပြေးသွားတယ်တစ်ဖက်မှာကြံရတဲ့ငါးနဲ့ကြံရဲ့ချိုးနဲ့အတိုင်းအတာတစ်ခုတည်းရောခုနကတော့လည်းသဘောလည်းဖြစ်သွားမှာပေါ့အဲတော့သူတို့အစာကျွေးတာတွေပါလေဒါသူတို့သတိထားရမှာပေါ့ဗျာအဲ့ဒါလေးကကျွန်တော်အမြင်ညဝေးရပါဗော
။ဒီကန်တဲ့ကရေမှာငါးရီအတွက်အန္တရာယ်ရှိလောက်အောင်အမိုနီးယားခေါ်နိုက်ထရိုဂျင်ဓာတ်ပျော်ဝင်မှုပမာဏများတာနဲ့အောက်ဆီဂျင်ဓာတ်ပျော်ဝင်မှုနည်းပါတာကိုတွေ့ရတဲ့အပြင်ဝင်းကျင်ကလူလူရဲ့တောက်သုံးရေမှာပါအန္တရာယ်ရှိနေတာကိုတွေ့ရတယ်လို့လည်းပြောပါတယ်
။အဲ့ဒီကန်တဲ့ရေကိုကျွန်တော်ဆက်တက်တဲ့အပြင်ကိုကန်နာမှာရှိတဲ့ရေကန်ပေါ့ဒီနေ့အင်ဂျီရရှိတဲ့ရေကန်တွေကရေရောနောက်တစ်ခုကအရင်ကြီးရလက်ကနေရပါတော့အဲ့ဒီကံနဲ့တိတ်ပြီးတော့မဝေးဘူးပေါ့အဲ့ရင်းမြစ်ထဲကြီးကိုဆန်းတည်တယ်အဲ့ရင်းမြစ်ထဲကြီးကတော့ပုံမှန်ပဲဆိုတော့ဘာမှဆိုရင်ပူပန်ကြီးမရှိဘူးပေါ့ပထမကျွန်တော်ထင်တာအဲ့ဒီရင်းမြစ်ထဲကြီးကဒီအောက်ကနေပြီးတော့သူရင်းငန်တက်လာတဲ့ခါကျတော့ဒီဘက်ကံထဲကိုရင်းငန်ထိုးတဲ့ခါကျတော့ငါးကြီးပေလာပေါ့ဒါလည်းပြစားပြစ်ချက်ပေါ့တော်တော်လေးအဲ့ရင်းငန်ထိုးလာတော့မဟုတ်ဘူးရင်းနဲ့လည်းနှိမ့်ရှိနေတဲ့ပုံမှန်ဆိုတော့ဒါအစိတ်အေးရတယ်တော်တော်အဲ့ဒီလူနေကလူနေရေတွေကကျွန်တော်ဆန်းလိုက်တဲ့အခါမှာ nitrate ကြီးလာတာကိုကျွန်တော်သတိထားမိရပါတယ် တော့ဒီဝင်သွားတဲ့အမိုးနီးယားတွေကဒီကန်ယူအောက်ကနေပြီးတော့ကျွန်တော်မြေောက်ကြီးကျော်တဲ့သွားအဲ့တော့ nitrate form နဲ့အဲ့ဒီရေကန်ကိုသွားပြီးရေတွင်းကိုထိလားပေါ့လူတွေတောင်းနေရေတွင်းကိုထိလားဆိုတဲ့ဟာစဉ်းစားကြည့်ရချက်လာတာပေါ့ nitrate ကြတော့လူတွေကျန်စားလို့ဘာလို့ဖြစ်စေရဲ့သဘောရှိတာပေါ့နော်ဆိုတော့ဒါကတော့ not a test ဆောင်ကြည့်ရမယ်ကျွန်တော်ကလည်းရေတွင်းတည်င်းရှိရပဲကျွန်တော်ယူခဲ့တာဒီလိုတွေရေတွင်းအများကြီးစစ်ကြည့်ရလေပေါ့အဲ့တော့ဆိုတော့အဲ့နောက်ပတ်ပတ်လေးကရေတွင်းတွေမှာ not that တကယ်တက်နိုင်ရင်တော့ပြန်စစ်ဖို့လိုတာပေါ့
မြန်မာရဲ့ငားလွတ်တဲ့ဒလီကြောင့်တဘာဝဝင်းကျင်ဂေဟဆက်နဲ့မထိခိုက်စေဖို့ဘာတွေလှုပ်ဆောင်နိုင်ပါသလဲ
။ရင်းမြစ်မှာဖြစ်တော်တဲ့ဟာကိုနမူနာယူပြီးတော့ဗောနောငားလွတ်တာတွေဆင်ကျင်တဲ့ငားစာကိုကျွေးတဲ့အခါမှာလည်းချင်းရင်းလေးလှုပ်တဲ့နဲဆိုတာလေးကိုသတိပေးတယ်ပါ။အဲ့တော့သူ့အိုးနဲ့သူ့ဆံမမြတဲ့အချိန်မှာဒါဖြစ်သွားတဲ့သဘောပေါ့နော်။ဒီလိုကန်နီကတူရစ်ဆိုင်တီလို့တော့ပြောလို့ရတယ်ပြည်လေကောင်မှာကျွန်တော် water front area ရရတာမျိုးရှိရလေရရှိတဲ့နေရာမှာအဲ့ဒီဒီနေ့အေးနေဆောက်ကြတယ်။နောက်မျိုးလည်းမှဒီလိုကြီးကိုင်းရှိရဲဆိုရင်ဒီလည်းမှမြေပေါ်ရောကောင်းတယ်။ဆိုတော့သူကဒီ landscape အားဖြင့်လည်းနေရာရှုခင်းရလည်းသူကတာဖို့ရှိလို့သူကသမိုင်းနဲ့ပါဆက်တဲ့ခါကျတော့ဒါသူတို့တွေကိုကြည့်ပြပါပေါ့။အဲ့လိုနေရာကြီးမှာဒီလိုမျိုးခင်ရမြတ်ကြီးပျောက်သွားတယ်ဆိုတာတော့မသိတော့ဘူးပေါ့
။စိန်လန်းအမိမြေအဖွဲ့ကဦးဝင်းမျိုးသူရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆုံကြအောင်မယ်နော်။
တော်ခင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ VOA ရထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တည်သခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာရိုက်တက်တာမှ855ရန်ကုန်စာတိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာအခုတော့ကြံရှိနေတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုကိုကျော်သိန်းကပြောပြပေးမှာဖြစ်ပါတယ
်မြန်မာနိုင်ငံလူခွင့်ရေးအခြေအနေနဲ့ဆိုင်တဲ့ဆုံးဖြတ်ချက်မူကြမ်းတစ်ရပ်ကိုဖေဖော်ဝါရီလနောက်ဆုံးပတ်တွင်စတင်ကျင်းပဖို့ရှိတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီအကြိမ်40မြောက်အစည်းအဝေးမှာဥရောပသမဂ္ဂ EU ကဦးဆောင်တင်သွင်းသွားမယ်လို့ EU ပြည်ပရေးရာဌာန EAS ရဲ့ဖေဖော်ဝါရီလ22ရက်နေ့သတင်းတပုတ်မှာဖော်ပြထားပါတယ်အစည်းအဝေးကိုဖေဖော်ဝါရီလ25ရက်နေ့ကနေမတ်လ22ရက်နေ့ထိဂျနီဗာလူခွင့်ရေးကောင်စီဌာနချုပ်မှာကျင်းပမှာပါ။အဲဒီဆုံးဖြတ်ချက်မူကြမ်းမှာမြန်မာနိုင်ငံလူခွင့်ရေးအခြေအနေဆိုင်ရာကုလသမဂ္ဂထူးဆုံးစစ်ဆေးရေးမှူးခန့်ထားတာကိုတည်တံ့တိုးဖို့နဲ့လူခွင့်ရေးကောင်စီက2018ခုနှစ်စက်တင်ဘာလမှာဖွဲ့စည်းထားတဲ့ရခိုင်ပြည်နယ်ဆိုင်ရာတခြားလူလတ်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့လုပ်ငန်းတွေအမြန်ဆုံးစတင်နိုင်ရေးတောင်းဆိုတာတွေပါဝါမှာဖြစ်တယ်လို့ဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာ EU ကိုယ်စားလှယ်အဖွဲ့ရဲ့အကြီးအကဲသံမကြီးဝေါ်ဒ်စတီဗန်စ်ကပြောတာကိုကိုးကားပြီးသတင်းမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကလူခွင့်ရေးနဲ့လူ့သမားအခွင့်အရေးအခြေအနေတွေကိုစောင့်ကြည့်ခဲ့ဖြစ်တဲ့ဥရောပသမဂ္ဂ EU အဖွဲ့ကိုယ်စားလှယ်အဖွဲ့ရဲ့မြန်မာပြည်ခီးစဉ်ပြီးဆုံးသွားပါပြီ။ဖေဖော်ဝါရီလ18ရက်နေ့ကနေ22ရက်နေ့အထိမြန်မာပြည်ကိုတွားရောက်လည်လာခဲ့တဲ့ဥရောပသမဂ္ဂနဲ့ဥရောပသမဂ္ဂပြည်ပရေးရာဌာနကအစိမ့်မြင့်တာဝန်ရှိသူတွေရဲ့ခီးစဉ်အဆုံးသတ်သွားတာဖြစ်ပါတယ်။အဲ့ဒီအဖွဲ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိခဲ့တဲ့အခြေလွတ်တွေကိုသူတို့ဆက်လက်ဆန်းစစ်သုံးသပ်နေပြီးတော့မြန်မာနိုင်ငံနဲ့ EU တို့ရဲ့အနာဂတ်ဆက်ဆံရေးဘယ်လိုဆက်ပြီးလုပ်ဆောင်မလဲဆိုတာကိုစီစဉ်မှာဖြစ်ပါတယ်။အမျိုးသမီးများပေါ်ခွဲခြားဆက်ဆံမှုပပျောက်ရေးကုလသမဂ္ဂသဘောတူစာချုပ်စီဒေါ်ကော်မတီရဲ့82ကြိမ်မြောက်အစည်းအဝေးကိုဖေဖော်ဝါရီလ22ရက်တောက်ကြနေ့ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပပြီးမြန်မာနိုင်ငံနဲ့ပတ်သက်လို့ဆွေးနွေးကြပါတယ်။အထူးသဖြင့်တော့နိုင်ငံတကာကရိုဟင်ဂျာလို့ခေါ်ဆိုတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကမွတ်စလင်လူနည်းစုအမျိုးသမီးနဲ့မိန်းကလေးတွေအပေါ်ကျူးလွန်ထားတယ်ဆိုတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးအဓိကမေးမြန်းဆွေးနွေးကြတာပါအဲ့ဒီစီဝေးကိုမြန်မာနိုင်ငံဘက်ကလူမှုဝန်ထမ်းကစေးအင်းနဲ့ပြည်လည်နေရာချက်ထားရေးဌာနပြောင်းစုဝင်ကြီးဒေါက်တာဝင်းမြတ်ဦးဆောင်တဲ့ကိုယ်စားလှယ်ဖွဲ့တက်ရောက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းချင်းညွတ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီမနက်တော့အစီအစဉ်ထုတ်လို့ရမူကမတ်စုရင်ထွေးဖြစ်ပါတယ်အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်ဒီမနက်တော့ VOA အစီအစဉ်လေးကိုလိုင်းနိုမီတာ3040 48တို့ကနေထုတ်လွှင့်ခဲ့တာပါတော်ရရှိမြန်နဲ့တကွမြမပြည်သူပြည်သားအားလုံးကိုရောက်စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.